ကဲရှင်နေပြုလုပ်တဲ့ကုသိုလ်နဲ့ဆက်ပြီးတော့လူမောဒနာတရားနာယူပြီးရှေးစေချအမြတ်တမ်းပေးဝေခြင်းဒီကိစ္စဆောင်ရွက်ရအောင်သာသနာတော်နှစ်2559ခုကောဇာတက္ကတိ1389ခုနှစ်ဒုတိယဝါဆိုလဆန်း3ရက်ခရစ်နှစ်2015ခုနှစ်ဇူလိုင်လ19ရက်တနင်္ဂနွေနေ့အာဇာနီနေ့မှာနှစ်စဉ်လိုပဲလာရောက်ပြီးတော့မြတ်စွာဘုရားကျောင်းတိုက်မှာကုသိုလ်ပြုကြတဲ့ကုသိုလ်ရှင်များကမန္တလေးမြို့82လမ်း18လမ်း18လမ်းကြားမှာနေထိုင်တဲ့တဂါကြီးဦးသိန်းအောင်ဓမ္မကြီးဒေါ်ဝင်းစိန်ရွှေစင်မေအထေဆိုင်အမန်တဲ့ပိုင်တဲ့အိမ်ဆောင်ပစ္စည်းရောင်းဝယ်ရေးမိသားစုတို့ဖြစ်ပါတယ်မိမိတို့ကြံရည်ကြတဲ့သာသမီများကလွန်ခဲ့သော၅နှစ်ခန့်ကဘဝတစ်ပါးသူပြောင်းသွားကွယ်လွန်ခဲ့တဲ့ယေရှုရှင်ဖခင်ကြီးဦးသိန်းအောင်နဲ့လွန်ခဲ့တဲ့၁၀နှစ်ခန့်ကဘဝတစ်ပါးသူပြောင်းသွားကွယ်လွန်ခဲ့တဲ့ယေရှုရှင်မိခင်ကြီးဒေါ်ဝင်းစိန်မိဘနှစ်ပါးနဲ့လွန်ခဲ့သော68နှစ်ကကြာဆုံးခဲ့တဲ့အာဇာနီပုဂ္ဂိုလ်အပေါင်းအားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ယေရှုမှန်ထားပြီးမြတ်စွာဘုရားကြောင့်တိုင်တရင်သုံးနေထိုင်ကြတဲ့တန်ဃာတော်350ကျော်တို့အားအာယုန်စွမ်းများဆက်ကပ်လူဒန်းခြင်းတန်ဃာ350ကျော်တို့အားနေစွမ်းများဆက်ကပ်လူဒန်းခြင်းတန်ဃာ350ကျော်တို့အားညနေအခါဖြိုရည်ဆေးပစ္စည်းများလောင်းလူဆက်ကပ်ခြင်းဆိုတဲ့ကုသိုလ်ကောင်းမှုသူမရပါမြတ်စွာဘုရားကြောင့်တိုင်းနာယကဆရာတော်၅ပါးအနုနာယကဆရာတော်၅ပါးတို့အားတပါးတပါးလျှင်သင်္ကန်းချင်းတချင်းစီနဲ့ဝါဇုသင်္ကန်းချင်းတချင်းစီနဲ့နဝကမ္မတပါးတပါးအား2000ကျပ်တန်စီလှူဒန်းကြခြင်းကနဝဇကစာကြ18ပါးတို့အားတပါးတပါးလျှင်2000ကျပ်တန်စီ2000ကျပ်တန်စီလှူဒန်းကြခြင်းကျန်တဲ့ဇာတင်သားတန်က328ပါးတို့အားတပါးတပါးလင်3000ကျပ်တန်စီ3000ကျပ်တန်စီလှူဒန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုသူမတပါးမြတ်စွာဘုရားမာနယကဆရာတော်ဟာဓမ္မပူဇာအဖြစ်သင်္ကန်းချင်းတစ်ချင်းနဲ့သုံးသိန်းကျပ်တန်ဝတ္ထုပစ္စည်းများလှူဒန်းခြင်းမန္တလေးမြို့ဦးရဲထွတ်ဒေါ်တင်တင်ဆန်းရွှေလင်းယုံအထည်ဆိုင်မိသားစုတို့ကနာယကဆရာတော်၅ပါးနုနာယကဆရာတော်၅ပါးကနဝဇကစာကြဆရာတော်၁၈ပါးတို့အားတပါးလျင်တပတ်တထဲစီဆက်ပြာမွေတခဲစီနဲ့မာနာယကဆရာတော်အားလည်းပဲတပတ်တထဲမွေဆက်ပြာကဲလူတန်းချင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ပါတယ်အဲ့တော့ယနေ့ကလွန်ခဲ့တဲ့68နှစ်ခန့်ကအာဇာနီတွေကြာဆုံးတဲ့အာဇာနီနေ့ဖြစ်တယ်။အဲ့ဒီအာဇာနီများနဲ့တကွာမိမိတို့ရဲ့ယေရှုရှင်ဖခင်ကြီးဦးသိန်းအောင်ယေရှုရှင်မိခင်ကြီးဒေါ်ဝင်းစိန်တို့အားရှင်နေပြုလုပ်တဲ့ကုသိုလ်ဖို့ကိုမြတ်တမ်းပေးဝေးပြီးတော့အထူးကျေးဇူးဆက်တဲ့အနေနဲ့ကုသိုလ်ကောင်းမှုလာရောက်ပြီးတော့ပြုလုပ်အားထုတ်ကြတယ်။အဲ့တော့ဘုန်းကြီးကဘာတရားဟောပေးမလဲဆိုတော့ဘုန်းကြီးဟောနေတဲ့တရားရဲ့အဆက်ပဲပေါ့မြတ်ဗုဒ္ဓသာသနာ၌ပျော်ရွှင်ချမ်းမြေ့စွာနေထိုင်နည်းအပိုင်းနှစ်ခုဟောပေးမယ်အဲ့တော့ဒီအဓိပ္ပာယ်ကိုလည်းနည်းနည်းလေးပြန်ပြီးတော့အချင်းချုပ်ပြောရင်မြတ်ဗုဒ္ဓသာသနာဆိုတာဘုရားရှင်ရဲ့အဆုံးအမကိုပြောတာအဲ့တော့ဘုရားရှင်ရဲ့အဆုံးအမသာသနာမှာဘယ်လိုနေထိုင်မလဲပျော်ရွှင်ချမ်းမြေ့စွာနေထိုင်နည်းတဲ့ပျော်ရွှင်ချမ်းမြေ့စွာနေထိုင်နည်းဆိုတာယဟန်တော်တွေအားလည်းပဲဖះရှင်ရဲ့ဆူဆုံးမဩဝါဒဝီနည်းတရားနဲ့အညီပရိယပฏิပတ်သာသနာအလုပ်လုပ်ရတာပျော်ပျော်ရွှင်ရွှင်နဲ့ပါရမီကုသိုလ်တွေကိုစီပူမယ်ဒါဆိုရင်ဒီကျင့်စဉ်တွေကိုကျင့်ဒီလိုဆိုလိုရင်းဖြစ်တယ်အမျိုးသားမျိုးသမီးတွေလည်းပဲမြတ်ဗုဒ္ဓသာသနာလို့ခေါ်တဲ့ဖះရှင်ရဲ့အဆုံးအမပေါင်းတွင်းမှာကိုကျင့်တရားကောင်းမွန်စွာနဲ့နေထိုင်ခြင်းပါတယ် ပါရမီကုသိုလ်တွေတမထဝိပဿနာကုသိုလ်တရားတွေကိုပျော်ရွှင်ချမ်းမြေ့စွာနဲ့စာရိတ္တတရားမပျက်စီးပဲနဲ့ပျော်ရွှင်ချမ်းမြေ့စွာနဲ့နေထိုင်ခြင်းပါတယ်ဆိုရင်ဒီကျင့်စဉ်တွေကိုပဲကျင့်ရမှာအဲ့ဒီကျင့်စဉ်တရား၄ပါးကိုအရိယဝန္တတရားလို့ဒီလိုခေါ်ရတယ်အရိယဝန္တတရားကျင့်စဉ်၄ပါးဆိုတာဖျားစားတဲ့သူတော်ကောင်းတွေရဲ့အဆက်အနွယ်ကျင့်စဉ်တရားဒီလိုအဓိပ္ပာယ်ရဖျားစားတဲ့သူတော်ကောင်းတွေကဒီလမ်းစဉ်ပေါ်ကနေပြီးတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုဖို့အတွက်ဥတည်ပြီးတော့ကြွတော်မူကြတယ်မိမိတို့အနေနဲ့လည်းပဲတန်ခါပဲဖြစ်ဖြစ်သီလရှင်ပဲဖြစ်ဖြစ်လူအမျိုးသားမျိုးသမီးပဲဖြစ်ဖြစ်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုခြင်းပါတယ်ဆိုရင်ဩကာသကရောကျိုးနဲ့ဆူတောင်းယုံနဲ့မပြီးပါဘူးဒီလမ်းစဉ်ပေါ်မှာရောက်အောင်ကြိုးစားရမယ်ဒီလမ်းစဉ်လေးရဲ့ဟာရှင်ဖျားရှင်တွေလေမပေးဆုံးခဲ့ရှေးဘုရားရှင်တွေလည်းမျက်မျက်နှုံနှုံကျင့်သုံးသွားခဲ့တဲ့အကြောင်းဘုရားရှင်ဟောခဲ့တယ်။ယခုဘုန်းကြီးတို့ဂေါတမဘုရားရှင်လက်ထက်မှာလည်းပဲရှင်သာရိပုတ္တရာစတဲ့သူတော်ကောင်းတွေဒီကျင့်စဉ်၄ပါးကိုမျက်မျက်နှုံနှုံပဲကျင့်သုံးသွားတယ်ဘယ်တော့မှမပြစ်ပယ်ခဲ့ဘူး။နောင်နာကပွင့်တော်မူမဲ့အရိမတ္တရာစတဲ့ဘုရားရှင်တွေလည်းသူတို့လည်းပဲဒီဘုရားရှင်တွေလည်းပဲသူတော်ကောင်းတွေလည်းပဲဒီကျင့်စဉ်၄ပါးကိုမျက်နှုံစွာကျင့်သုံးပြီးတော့သွားမယ်ဘယ်တော့မှမစွန့်ပယ်ဒီလိုအဓိပ္ပာယ်မျိုးနဲ့မြတ်စွာဘုရားဟောခဲ့တာကဲဒီကျင့်စဉ်၄ပါးကိုဘုန်းကြီးကဟောပေးမယ်ဒါလေးကိုမြန်မာပြန်လေးအရင်ဆိုလေးအောင်အာလုံလောချီပြီးတော့လိုက်ဆိုအာလုံလောချီလိုက်ကျင့်စဉ်၄ပါးထူးခြားချက်ဘာမှမပေါ့နံပါတ်၁ကအဝတ်စားနဲ့ပတ်သက်တဲ့ကျင့်စဉ်နံပါတ်၂ကအစားအသောက်နဲ့ပတ်သက်တဲ့ကျင့်စဉ်နံပါတ်၃ကတိုက်တာအသုံးဆောင်နဲ့ပတ်သက်တဲ့ကျင့်စဉ်နံပါတ်၄ကဘာဝနာတစ်မျိုးမျိုးပွားများပါဆိုတဲ့ကျင့်စဉ်ဒီ၄ကျင့်စဉ်၄ပါးနဲ့ပြည့်စုံရမယ်ကဲအားလုံးဆိုကြည့်လိုက်မိမိရရှိထားတော်မိမိနဲ့သင်လျော်တော်အဝတ်အစားဖြင့်ရောင်ရဲကြည်နဲ့လွယ်ခြင်းဒါနံပါတ်၁ကျင့်စဉ်နံပါတ်၂ကဆိုလိုက်မိမိရရှိထားသောမိမိနှင်းသင်လျော်သောအစာတောက်ဖြင့်ရောင်ရဲကြည်နဲ့လွယ်ခြင်းမိမိရရှိထားသောမိမိနှင်းသင်လျော်သောတိုက်တာအသုံးအဆောင်ဖြင့်ကြောင်ရဲ့ခြေနဲ့လွယ်ခြင်းအဲ့တော့နံပါတ်၁ကအဝတ်အစားနံပါတ်၂ကအစာတောက်နံပါတ်၃ကတိုက်တာအသုံးဆောင်ဒါရီနဲ့ပတ်သက်လာရင်ကိုယ့်ရဲ့ဒနာအင်အားကိုယ့်ရဲ့ယဉ်ကျေးမှုကိုယ့်ရဲ့ကျန်းမာရေးဒါနဲ့သင့်လျော်တာဒီနဲ့ကြောင်ရဲ့ခြေနဲ့လွယ်ပါတဲ့နောက်ဆုံးချက်ကဆိုလိုက်ဘာဝနာတစ်မျိုးမျိုး၌ပြိုမွေ၍နေခြင်းဘာဝနာတစ်မျိုးမျိုး၌ပြိုမွေ၍နေခြင်းဤကုံဤလေးရက်နှင့်ပြည့်စုံသောယဟန်တာမဏေသည်ဤကုံဤလေးရက်နှင့်ပြည့်စုံသောမြို့သားမြို့သမီးသည်မြတ်ဗုဒ္ဓသာသနာ၌ပျော်ရွှင်ချမ်းမြေစွာနေနိုင်ပေ၏ကျွန်ခဲ့တဲ့နှစ်ပေါင်း2500ကျော်2600နီးပါးတုန်းကမြတ်စွာဘုရားကယဟန်တော်ဒီကိုအဓိကဟောတော်မူခဲ့တာငါဘုရားသာသနာမှာပရိယပฏิပတ်သမထဝိပဿနာကုသိုလ်တရားတွေနဲ့ပျော်ပျော်ကြီးနေခြင်းပါတယ်ဘယ်တော့မှမပြင်းကျင်ပါဘူးဘယ်တော့မှမငြင်းငွေ့ကျင်ပါဘူးဆိုရင်ဒီကျင့်စဉ်တရားကိုကျင့်ကြဒီကျင့်စဉ်၄ပါးနဲ့ပြည့်စုံမယ်ဆိုရင်ငါဖျားအာမခံတယ်ဒီလိုရဲရဲတောက်တောက်အာမခံတော်မူခဲ့တာအဲ့တော့ယဟန်တော်ဒီကိုဟောပြီမဲ့တရားဒဂမတွေလည်းပဲဒီကျင့်စဉ်၄ပါးကိုကျင့်ကျင့်ကြည့်ကျင့်လို့ရှိရင်ဘာဖြစ်မလဲကိုကိုတိုင်းရောကိုမျိုးဆက်ကိုတူတူမကိုမျိုးဆက်တည်းရောဖျားရှင်ရဲ့အဆုံးအမသာသနာအောက်မှာကိုကျင့်တရားကောင်းမွန်စွာနဲ့ ပျော်ပျော်ရွှင်ရွှင်ကုသပါရမီနဲ့နေနိုင်တယ်ဒီလိုတိတ်ပြေမျိုးပြောတာဘုရားရှင်အာမခံခဲ့တာပြောင်းပြန်ပြန်လိုက်အဝတ်စားနဲ့ပတ်သက်လို့မယောင်ရဲနိုင်ဘူးအစာတောင်းနဲ့ပတ်သက်လို့ပိုဆိုးပတ်ဆက်နိုင်တယ်တိုက်တာသုံးဆောင်နဲ့ပတ်သက်လို့လောဘတကြီးဖြစ်တယ်ဘာဝနာနှလုံးသွင်းမှုလုံးဝမရှိဒါဆိုရင်မြတ်စွာဘုရားကရှင်ဟန်တာမဏိဖြစ်ဖြစ်သီလရှင်ဖြစ်ဖြစ်သာသနာပုံမှာပျော်မယ်ဒီလိုမမိတ်ပါဘူးအဲ့တော့ပျော်လည်းပဲကောင်းသောပျော်ခြင်းတော့ဖြစ်ဖို့မလွယ်ပါဘူးတက္ကရာမတွေမျိုးဆက်တွေလည်းပဲကိုမျိုးဆက်နဲ့တကွာတက္ကရာမတွေလည်းပဲဒီလေးချက်နဲ့မပြည့်စုံဘူးဆိုရင်ဘုရားရှင်အဆုံးမကိုချုပ်ပေါင်းပြီးတော့မကောင်းတဲ့ကိုချင်းတရားတွေနဲ့ပျော်မွေးပြီးတော့သူတို့ဘဝသူတို့နောက်ဆုံးနောင်တတရားတွေနဲ့အဆုံးတရားမယ်သေးလို့ရှိရင်လည်းပဲအပေရောက်သွားနိုင်တယ်ဒီလိုဒိဗေမျိုးပြောခဲ့တာပါအဲ့တော့ခေါင်းကြီးတို့ယနေ့ခေတ်မြတ်စွာဘုရားကအလူမခံစေခြင်းဘူးရာသမြနဲ့ရောင်ရဲစေခြင်းနဲ့လှူလာတာတောင်မှကို့မှာမလိုအပ်ရင်အလူမခံပါနဲ့စာပေရဒီလိုဆိုတယ်ယနေ့ခေတ်ယဟန်တော်ပိုင်းကြည်လိုက်လူခံလိုက်တာမလိုအပ်ဘဲနဲ့အလူခံမြတ်စွာဘုရားမကြိုက်တဲ့လူတွေလုံနေတော့ဘုရားရှင်ရဲ့အဆုံးအမတွေကြိုးပြက်ကုန်တော့ဘုရားရှင်ရဲ့အဆုံးအမသာသနာအရေးအဝါသာအောင်မှာမပြောနိုင်တော့ဘူးဒီတော့အပြင်ပမှာဘုရားရှင်ရဲ့အဆုံးအမပြင်ပမှာပြောတယ်လို့လူနဲ့နောက်ဆုံးတော့နောင်တတရားတွေနဲ့အဆုံးသက်ပြီးလူဘဝရောက်ကြဒါမျိုးတွေဖြစ်တတ်တာပေါ့ဘုန်းကြီးတို့တရားဓမ္မတွေလည်းပဲဒီတိုင်းပဲအဝတ်စားကိုကြောင်းပြုပြီးတော့ကိုယ်ဝင်ဝေးနဲ့ကိုယ်ယဉ်ကျေးမှုနဲ့မတင်လျော့တဲ့အဝတ်စားတွေမမမမတနေ့တမျိုးမယိုးအောင်ပေါ်နေတဲ့ဒီဇိုင်းဆန်ဒီဒီနောက်လိုက်နေဘယ်တော့မှဆုံးမှာမဟုတ်ဝင်ငွေမြန်းမရှိဘူးဆိုရင်အဝတ်စားအတွက်ငွေရှာတယ်ငွေရှာရင်းနဲ့ဘဝတွေမှာညင်နွမ်းလို့ပျက်စီးလို့ဒါမျိုးတွေဖြစ်သွားနိုင်တယ်ဒါကြောင့်မြတ်စွာဘုရားကဒီလေးချက်နဲ့ပြည့်စုံအောင်ကြိုးစားဘာဝနာတမျိုးမျိုးဆိုတာလေရဟန်းတော်တွေအနေနဲ့စာပေနဲ့မွေလျော်ရင်ဖရာကြောင့်တရားကြောင့်တန်ခါကြောင့်နေလေးလာနေဒါဘာဝနာတမျိုးမျိုးဖြစ်တဲ့အကြောင်းဒါဘုန်းကြီးဟောခဲ့ပြီတရားဓမ္မတွေဆိုလို့ရှိရင်လုပ်ငန်းလုပ်တဲ့နေရာမေတ္တာတရားလေးရင်းနှီးမြှုပ်နှံပြီးတော့အယောင်ဝဲလုပ်ဒါဆိုရင်ဘာဝနာထဲမှာနစ်မြုပ်ပြီးသားဖြစ်သွားတယ်ခုဘုန်းကြီးဒုတိယပိုင်းအနေနဲ့ဘာဟောခြင်းလဲဆိုတော့ခုစကိုင်းမြို့ကျင်းပနေတဲ့ခုဇူလိုင်လ26 29 28မှာကျင်းပမှာကစကိုင်းမြို့တီနန်းတီ2900ပြည့်တဲ့ဘုန်းကြီးတို့စကိုင်းမြို့တီခဲ့တာကမြန်မာတက်ကရက်689နှစ်မှာတည်ခဲ့တာခု1389ခုနှစ်ဆိုတော့မြို့တီနန်းတီဟာနှစ်ပေါင်း900ရှိသွားခဲ့ပြီအဲ့တော့ဒီနှစ်နဲ့လည်းပဲတိုက်ဆိုင်နေတော့ဘုန်းကြီးကဒီတရားကိုဒီစကိုင်းမြို့မှာဖြစ်ပျက်သွားတဲ့ဆွဲမက်ဖွယ်ရာကောင်းတဲ့သမိုင်းကွက်လေးတစ်ခုနဲ့ဘုန်းကြီးပြန်ပြီးတော့ပြောပြပေးမယ်ပေါ့ဖြစ်ပျက်သွားတာကလွန်ခဲ့တဲ့နှစ်ပေါင်း389ခုနှစ်လောက်ကဖြစ်ပျက်သွားတဲ့အကြောင်းအရာလေးကိုပြောပြတယ်။အဲ့တော့အဲ့ဒီခေတ်အဲ့ဒီခါတုန်းကဆရာတော်တွေဘလို့ကျင့်သုံးနေထိုင်သွားကြလေ။ခုနကမြတ်စွာဘုရားမြတ်ဗုဒ္ဓသာသနာ၌ပျော်ရွှင်ချမ်းမြေ့စွာနေထိုင်သည်ဒီကျင့်စဉ်၄ပါးနဲ့ဘလောက်ညီညွတ်စွာနေထိုင်သွားတော်မူကြလေ။ဒါလေးကိုလည်းပဲလေ့လာတွေ့ရှိရတယ်။အဲ့တော့ခေါင်းကြီးတို့လွန်ခဲ့တဲ့နှစ်ပေါင်း389နှစ်ခန့်တုန်းကဟောဒီစကိုင်းမြို့အနီးရအင်းဝမှာတာလွန်မင်းတရားကြီးထိနန်းအုပ်ချုပ်မင်းလုပ်ခဲ့တယ်။အဲ့တော့တာလွန်မင်းတရားကြီးထိနန်းအုပ်ချုပ်မင်းလုပ်ခဲ့ပြီးတော့တာလွန်မင်းတရားကြီးအမျက်တနိုးစီကကူးကွယ်ခဲ့တဲ့တန်ခရတနာဆရာတော်ဆိုတာတောင်ပီလာဆရာတော်ရှင်မုဏိတာကောတာတဲ့။တောင်ပီလာကျောင်းဆိုတာယခုချိန်ထိရှိနေပါသေးတယ်။အဲ့တော့တောင်ပီလာဆရာတော်ရှင်မုဏိတာကောတဒီဆရာတော်ကိုတာလွန်မင်းတရားကြီးကဒီအင်မတန်မှမျက်နှိုးတယ်စီကရိုးကြိုးကိုးကွယ်တယ်ဒီချိန်လေးကိုမှန်းကြည့်လိုက်တာလွန်မင်းတရားကြီးဆိုတာအခြားမဟုတ်ဘူးခုဘုန်းကြီးတို့ကောင်းမှုတော်ဇေဒီကြီးရဲ့တရားကပဲကောင်းမှုတော်ဇေဒီကြီးကိုတီထောင်တီသွားတာပူဇော်သွားခဲ့တာတာလွန်မင်းတရားကြီးပဲတာလွန်မင်းတရားကြီးရဲ့ဘုန်းကြီးတို့မြန်မာတက်ကြည့်946ခုနှစ်မှာမွေးဖွားတယ်တဲ့ဒါပေမဲ့လို့တတ်တော်69နှစ်လောက်မှာနှဲ့ရွာဆန်သွားခဲ့တယ် တက္ကရေအားဖြင့်1010ခုနှစ်လောက်မှာနေရွာဆန်သွားခဲ့တော့တတ္တဝါ69နှစ်ထဲရောက်ခါစားပေါ့အဲ့ဒီကောင်းမှုတော်ဖရာကြီးကအဲ့ဒီချိန်မှာထီးတော်မတင်ရသေးဘူးလွန်ခဲ့တဲ့369နှစ်လောက်မှာနေရွာဆန်ခဲ့တယ်ထီးတော်ပြီးအောင်တင်မသွားခဲ့ရဘူးနေရွာဆန်သွားခဲ့လို့တားတော်ကပဲထီးတော်ကိုဆက်တင်ခဲ့တာအဲ့တော့ကောင်းမှုတော်ဆိုတာမြန်မာနိုင်ငံမှာစီရီရဲ့ပုံစံဟာအင်မတန်မှထူခြားနေတယ်။တီဟိုကပုံစံကိုယူပြီးတော့တည်တော်မူခဲ့တာ။အဲ့ဒီသာလွန်မင်းတရားကြီးရဲ့လက်ထက်မှာဘုန်းကြီးတို့ဖြစ်ပျက်ခဲ့တဲ့ဇလံလေးကိုဘုန်းကြီးကပြောပြပေးမယ်။တော့သာလွန်မင်းတရားကြီးနဲ့ပတ်သက်လို့ထူခြားချက်တွေတော်တော်တွေ့ရသေးတယ်။ဘာလဲဆိုတော့ဆရာတော်တန်ဃာတော်တွေကိုယိုကျိုးစည်းကပ်ကိုးကွယ်တယ်။တိုင်းပြည်ကိုလည်းပဲသူကကြည့်ပွားတုတ်တက်အောင်လုပ်တယ်သူလက်ထက်မှာလူဦးရေတွေနေပါနေတာတွေ့တော့အိမ်တောင်ပြတ်နေတဲ့အမျိုးသမီးတွေအမျိုးသားတွေစသည်တို့ကိုအိမ်တောင်ရက်သားတွေချပေးဖို့စီမံကိန်းတွေချပြီးတော့လူဦးရေတုတ်တော့အောင်ဆောင်ရွက်ခဲ့တာတာလုံမင်းတရားကြီးလက်ထက်နောက်တစ်ခုကတိုင်းသူပြည်သားတွေကိုကြည့်ပွားတုတ်တက်အောင်ဆောင်ရွက်တဲ့အပြင်တာလုံမင်းတရားကြီးကဘာလုပ်ခဲ့လဲဆိုတော့ချိုးချံချွေတားရေဒီခေတ်နဲ့တော့တိတ်ကြိုက်တဲ့တရားပေါ့မြတ်စွာဘုရားတရားတော်နဲ့အညီမြတ်စွာဘုရားလည်းယဟန်တော်ဒီဆိုရင်ရာသမြတင်ငန်းနဲ့ရောင်ရဲကျေနေပါတရားဓမ္မတွေထံအလှမခံပါနဲ့ပန်တကူတင်ငန်းနဲ့နေပါအလုံးလုံးနိုင်ဖို့အဓိကကျမ်းမာရေးကောင်းဖို့အဓိကအစာတောင်းတဲ့ပတ်သက်လို့မြတ်စွာဘုရားကရာသမြနဲ့ကျမ်းမာရေးနဲ့တင့်လျော့တဲ့အစာတောင်းလေးနဲ့ရောင်ရဲကျေနဲ့လွယ်ပါသာသနာအလုံးလုံးနိုင်ဖို့အဓိကဆာလောင်ကြီးယောဂကင်းပြောက်ဖို့အဓိကတိုက်တာသုံးဆောင်နဲ့ပတ်သက်လို့မြတ်စွာဘုရားကမိုးလုံးလေးလုံးနေနိုင်ရင်ကျမ်းမာရေးကောင်းအောင်နေနိုင်ရင်တော်ပြီဒါနဲ့ရောင်ရဲကျေနဲ့လွယ်မြတ်စွာဘုရားကဒါမျိုးမင်းခဲ့တာခုလဲသာလွန်မင်းတရားကြီးကတော်တော်ကြီးကိုစိစက်သေးကြတဲ့မင်းတရားကြီးဘလောက်ထိသေးကြတော့ဆိုတော့တခါမှဟောဒီစကိုင်းမြို့ရဲ့အရှိတ်ဘက်မှာလှဲ့လေတိုင်ကန်လှဲ့လေတော့ဆင်းရဲသူမတယောက်လမ်းပေါ်မှာထမင်းကြီးတွေငှဲ့နေတာတွေ့လို့မူရတယ်ဒီတော့တာလွန်မင်းတရားကြီးကဆုံးမဦးမပဲဒီလိုတွေ့ပြီးတော့ချွေတာကြီးတရားကိုပေါ်တော့တာပဲမြတ်စွာဘုရားနှစ်သက်တော်မူတဲ့ရောင်ရဲကျေနဲ့လွယ်တဲ့အလဟတ္တမဖြုံတီးတဲ့တရားကိုပေါ်တော့တာပဲအဲ့တော့ဒီထမင်းကြီးတွေကိုတဲ့ကိုယ့်ရဲ့သားမီးသူတို့ကိုတိုက်ကြွေးဖို့မတင်ဘူးလားဒါမျိုးဆုံးပါ။တာငယ်မြေငယ်တွေကိုမတိုက်ကျွေးရင်လည်းပဲအိမ်မှာမွေးထားတဲ့ခွေတွေဝက်တွေကိုတိုက်ကျွေးရင်မကောင်းဘူးလား။ခုတော့လမ်းပေါ်မှာငှဲ့ချအလဟတ်သက်ဖြုံတီးတယ်ဆိုပြီးတော့တာလွန်မင်းတရားကြီးကအဲ့ဒီစကိုင်းမြို့ရဲ့အရှိတ်ဘက်ကကြောက်ဆက်ရွာဆိုတဲ့ရွာမှာနေထိုင်တဲ့ဆင်းရဲသူမှတယောက်ကိုဆုံးမအကျိုးကြောင်းပြောပြီးတော့ကြိမ်တန်းဆဲချက်ပေးခဲ့တယ်တဲ့။သမိုင်းမှာဒါလေးတွားတွေ့ရတယ်ကျင်းတန်းဆဲချက်ပေးပြီးတော့တနာဆောင်လျှောက်ချီးမြှောက်တော်အပြင်ငွေ30ထုတ်ပေးခိုင်းလိုက်တယ်ဘဝမှာယင်းဒီစားသုံးဖို့အဲ့တော့ကရုဏာနဲ့လည်းပြည့်စုံတယ်အကြောင်းကျိုးစီလျော်အောင်လည်းပြောဆိုဆုံးမတတ်တယ်ဒါဟာဘုန်းကြီးတို့ဖျားရှင်ရဲ့မူဝါဒရှင်ပြန်ဖြစ်ပေမဲ့ရှိသမျှသုံးမဲဖြုံမဲဒါမျိုးတွေမလုပ်ဘူးအကျိုးရှိရှိသုံးစေခြင်းသာသူ့ရဲ့ပြည်သူပြည်သားတွေကိုအကျိုးရှိရှိဘန္တာငွေတွေကိုသုံးစေခြင်းတွေဒါတာလွန်မင်းတရားကြီးရဲ့စိတ်တက်ခုနတောင်းပီလာဆရာတော်ကိုကိုယ်ွယ်ခဲ့တဲ့ကောင်းမှုတော်စီတီးကိုတီးခဲ့တဲ့တာလွန်မင်းတရားကြီးရဲ့စိတ်တက်ဟာကို့ပေါ်နေတာပဲဒါမျိုးမလုပ်ပါဘူးတချို့ဆိုရင်ဘုန်းကြီးတို့မိသားစုလေး4-5ယောက်စားတောက်ဆိုင်ကြီးတွေဂျပန်စားတောက်ဆိုင်ပြင်သစ်စားတောက်ဆိုင်စသည်ဖြင့်စားတောက်ဆိုင်ကြီးတွေသွားထိုင်ပြီးတော့စကားဆက်တက်ကရှောက်ကြတယ်ဒီပြီးတော့သူ4-5ယောက်လေးသွားစားတာဗျာတသိန်းနဲ့9,000ရှင်ခဲ့ရတယ်။သိန်းနှမျိုးစရာကောင်းတာပေါ့။မြတ်စွာဘုရားကအစာတောက်စားတာဟာပါလေ။အစာတောက်စားတာဟာစာလောင်ကြီးယောဂါကင်းဖို့အလုံလုံနိုင်ဖို့စာသင်စာကြားလုံနိုင်ဖို့တရားဟောတရားပြလုံနိုင်ဖို့သာသနာတွန်းရှိအောင်ဆောင်ရွက်နိုင်ဖို့စားတယ်။အသားရည်လှပဖို့စားတာမဟုတ်ဘူး။နောက်ပြီးတော့အသားရည်တွေပြည့်ဖြူလောင်စားတာမဟုတ်ဒီလိုဆင်ခြင်ပါနောက်ပြီးတော့ကြွားဖို့ဝါဖို့ငါတို့ကဘယ်ဟိုတယ်ဘယ်စားတောက်ဆိုင်ကြီးကိုဘယ်လိုစားခဲ့တာကြွားဖို့ဝါဖို့စားတာမဟုတ်ဘူးအလုံးလုံးနိုင်အောင်စားတာမြတ်စွာဘုရားရဲ့ကြီးရွယ်ချက်ကဒီတိုင်း အဲ့တော့ခုလည်းပဲတာလွန်မင်းတရားကြီးကတိုင်းသူပြည်သားတွေကိုဘုရားရှင်ရဲ့ဝါဒဘုရားရှင်ရဲ့အဆုံးအမကျန့်နှံ့စေခြင်းတဲ့အတွက်အဲ့ဒီစကိုင်းမြို့ရဲ့ရှေ့ဘက်ကြောက်ဆက်ရွာမှာနေထိုင်တဲ့ဆင်းရဲသူမအုပ်ကျိန်တန်ဆဲကျဲပေးပြီးတော့နောက်ဆုံးတော့တနာသောအားဖြင့်စုငွေအနေနဲ့လုပ်ကိုင်းစားတောက်ဖို့ယင်းဒီမြုံနံဖို့အတွက်ငွေ30ပေးပြီးတော့ချီမြောက်ခဲ့တာအဲ့တော့ကောင်းမှုတော်စီတီကိုတီခဲ့တယ်ဆိုကြတဲ့တာလွန်မင်းတရားရဲ့စိတ်နေစိတ်ထားသာသနာတော်ပေါ်မှာကြည်ညိုမှုဒါတွေကမှန်းကြည့်လို့ရတယ်အဲ့ဒီမင်းတရားကြီးလက်ထက်မှာဖြစ်ခဲ့တဲ့ဇလံကိုဘုန်းကြီးကပြောမှာနောက်တစ်ခါတာလွန်မင်းတရားကြီးစိတ်တဲ့ပေါ်လွင်တာလေးတစ်ခုရှိသေးတယ်ဘာလဲဆိုတော့လူရင်းလူဖျားမခွဲခြားဘဲနဲ့အုပ်ချုပ်တဲ့ပုံလေးတနေ့တော့သမီးတော်တစ်ပါးကဘုန်းကြီးတို့အင်မတန်ကောင်းတဲ့ခါသာဆိုတဲ့ပိဿာလေးကိုဝို့ပြီးတော့နန်းတွင်နေရနန်းတော်ကတိုင်တိုင်ကိုပြီးပြီးတော့ထိုင်နေတာတလုံးမင်းတရားကြီးကသွားတွေ့တယ်သွားတွေ့တော့သမီးတော်ကိုပြိတ္တကြားထဲမှာပဲအကြောင်းကျိုးပြပြီးတော့ဆုံးမတယ်ဆင်းရဲသူဆင်းရဲသားတွေထံကရတဲ့အခွန်ငွေနဲ့သုံးပြုပြီးတော့လှုပ်ထားတဲ့ဒီအဝတ်အစားတွေကိုတဲ့ဒီလိုပစ္စလက်ကမဝတ်သင့်ပါဘူးဒါမျိုးဆုံးမတယ်ခုဟာကရှင်ဘင်းရဲ့သမီးတော်သူဝင့်နေတဲ့အဝတ်အစားကကိုယ့်ရဲ့ဝင်ဝင်နဲ့ရတဲ့ဝစားမှုဆင်းရဲသူဆင်းရဲသားတိုင်းသူပြည်သားတွေကအခွန်တော်ငွေတွေဆက်တာအဲ့ဒီခွန်တော်ငွေတွေနဲ့လှုပ်ထားတဲ့ဝယ်ထားတဲ့ဝစားဒါကိုပစ္စလက်ခကြီး300ကောင်းလားဆိုပြီးတော့တာလွန်မင်းတရားရဲ့သမီးတော်ပြိတ္တကြားထဲမှာပဲပြင်းပြင်းထန်ထန်ကိုပဲပြစ်တင်ပြီးတော့ဆုံးမတော်မူတယ်ပြီးတော့သမီးတော်ပေါ်စိတ်နာလွန်းလို့3ရက်လုံးလုံးသမီးတော်နဲ့စကားမပြောပဲနေတယ်တဲ့ဒါတာလွန်မင်းတရားကြီးရဲ့ကြောသားရင်သာမခွဲခြားပဲနဲ့အကိတ္တယာကင်းရှင်းစွာနဲ့နိုင်ငံပေါ်မှာအုပ်ချုပ်ပုံဒါလေးတွေကဘုန်းကြီးတို့အင်မတန်မှသူတော်ကောင်းမင်းပီတာတဲ့ကတိတော်အဲ့ဒီတာလွန်မင်းတရားကိုကိုယ်စီကတဲ့တောင်ဖီလာဆရာတော်ဆိုတာမှန်ကြည့်ဘလောက်ကြည့်ရစရာကောင်းမလဲဒါလေးကိုဘုန်းကြီးကပြောပြအောင်အဲ့တော့ဘုန်းကြီးတို့တောင်ပီလာဆရာတော် launch ဖြစ်တဲ့ရှင်မုနိဒာကောတာဟာဘယ်မှာမွေးဖွားတာလဲဆိုတော့ဆလင်းမြို့မှာမွေးဖွားတာမကွေတိုင်းဒေသကြီးဆလင်းမြို့ဇာတိအဲ့တော့ဆလင်းမြို့ဇာတိမွေးဖွားတဲ့ရှင်မုနိဒာကောတာဟာနောက်73နှစ်အရွယ်လောက်ရောက်မှာပြည်ကိုသွားတယ်ပြည်သွားတော့ဘယ်သူကခေါ်တာလဲဆိုတော့ငါးစုတာရဲ့ကာရဲ့သားမင်းကြီးနှောင်းကနေပြီးတော့အဲ့ဒီပြည်မျိုးကိုခေါ်သွားတယ်ပြည်မျိုးကြတော့ရှင်ပြုတ်ပေးတယ်ပေါ့ကိုရင်ပြည်မျိုးမှာကိုရင်ဝတ်တယ်ကိုရင်ဝတ်ပြီးတော့ပညာတွေသင်တယ်တဲ့ပညာသင်တာကဘုန်းကြီးတို့ရန်နိုင်မှုဆိုတဲ့ပြည်မှာမင်းဖြစ်တဲ့ရန်နိုင်မှုပြည်မင်းပေါ့ပြည်မင်းကိုကိုယ်တဲ့ဆရာတော်ထံမှာကိုရင်ဝတ်တယ်ပညာသင်တယ်အသက်20ပြည့်တဲ့အခါပြည်မင်းဖြစ်တဲ့ရန်တိုင်းမှုကနေပြီးတော့ရဟန်းတကာဖြစ်ခံယူပြီးတော့ရဟန်းဖြစ်ရောက်ရှိခဲ့တာအဲ့တော့ဒီဆရာတော်ဟာကြော်လေးကြော်နဲ့သာသနာမှာထင်ရှားတော်မူခဲ့ပါတယ်ကြော်လေးကြော်ဆိုတာဘာလဲဆိုတော့တာမဏေကျော်တဲ့တာမဏေကျော်ဘွဲ့15နှစ်ကလေးရခဲ့တာဘာဖြစ်လို့ရလဲဆိုတော့ဝတ္တန္တရာမင်းရဲ့ဇက်တော်ယူကိုခြေခံပြီးတော့ပြုတ်စီစင်တာလောကကြောင်ဓမ္မကြောင်နေနဲ့ပြည့်စုံတော့ဒီဝတ္တန္တရာပြို့ဟာအင်မတန်မှကြော်ကြားသွားခဲ့တဲ့အတွက်အဲ့ဒီကိုရင်မုနိဒာကောတာဟာတောင်ပီလာလောင်းဆရာတော်ဟာတာမဏေကျော်ဆိုပြီးတော့ကြော်ကြားတော်မူခဲ့တယ်ခုခေတ်တာမဏေကျော်ဆိုတာကတော့မန္တလေးပရိယတ္တိသာသနာဟိတအသင်းရန်ကုန်မင်္ဂလာပြုဟာတာမဏေကျော်အသင်းဒီအသင်းတွေကျင်းပတဲ့ဝီနီ၅ကျန်ပိတကတ်တဘုံအင်ဂုတ်တုဆတ္တကျန်ဓမ္မပရပါဠိထာကရာသရသင်္ချိုနီးမျိုးစုံဒါတွေကို30ပြဋ္ဌာန်းထားတာအဲ့ဒီ30လုံးအောင်မြင်မှကတဲ့တဲ့ယနေ့ခေတ်တာမဏေကျော်ကရှိခုရှင်မုနိဒာကောတာတာမဏေကျော်ကတော့အဲ့ဒီလိုမဟုတ်ဘူးပါလဲဆိုတော့သူကတော့ဝတ္တန္တရာပြုတ်ကိုစီရင်လိုက်တဲ့အတွက်သူစီရင်ရေးသားတဲ့ပြုတ်ကြပြာဟာအင်မတန်မှကြော်ကြားသွားတဲ့အတွက်တာမဏေကျော်ဆိုတာဖြစ်သွားခဲ့တာခုနကပြည်မင်းရန်နိုင်မှုကနေပြီးတော့ရဟန်းခံပေးလိုက်တယ်ရဟန်းဖြစ်ပြီးတဲ့နောက်မှာသူကပါလဲဆိုတော့တရင်ကျောင်းရာတွေနဲ့ပတ်သက်တဲ့အခါရေရေတင်တင်ပိဋကကျမ်းဂန်တွေအထောက်ထားတွေနဲ့ဆုံးဖြတ်လိုက်တာအဲ့ဒီမှာတရင်ကျောင်းရာတွေနဲ့ပတ်သက်ပြီးတော့နာမည်ကျော်သွားတယ်ဆုံးဖြတ်တဲ့နေရာမှာ အဲ့တော့ပြည်ပစင်းကျော်ဆိုပြီးတော့ကျော်တပွဲထက်ပြီးတော့ရှားသွားခဲ့ပါတယ်အဲ့တော့15နှစ်သားမှာတာမဏိကျော်နောက်ပြီးတော့အသက်20ကျော်ကစားမှာပြည်ပစင်းကျော်ဆိုပြီးတော့ကျော်နှစ်ကျော်နဲ့ရှားသွားခဲ့တယ်နောက်ပြီးတော့တတ်တော်ဘုန်းကြီးတို့တတ်တော်50နဲ့တနှစ်လောက်မှာတာလွန်မင်းတရားကြီးနန်းတက်တဲ့အခါမှာတိပိတကလင်္ကာရပွဲကိုဆက်ကတ်လူတန်းတော်တိပိတကလင်္ကာရအကျော်ဆိုပြီးတော့ကြော်ကြားသွားပြန်ခဲ့တယ်။ပိတကသုံးပုံတိတ်ပြီးတော့တက်ကျွမ်းတဲ့ဆရာတော်ပေါ့။နောက်တကဘုန်းကြီးတို့တိုးထွက်သွားတဲ့အခါတောင်ဖီလာကျောင်းကိုတိုးထွက်တဲ့အခါကျတော့တောင်ဖီလာပုဂ္ဂိုလ်ကျော်ဆိုပြီးတော့ဒီလိုကြော်ကြားသွားပြန်ခဲ့တယ်။အဲ့တော့စူးမှန်ရင်ငငယ်တဲ့အထက်တလူပဲဒီဆရာတော်ဟာကိုရင်လေးဘဝကလေးကနေပြီးတော့ပြောင်းလဲမှုတဲ့ချိန်ထိအင်မတန်မှကြော်ကြားခဲ့တယ်ကြော်လေးကြော်နဲ့တာမဏေကျော်ပြည်ပစင်ကျော်တိပိတကလင်္ကာရအကျော်တောင်ဖီလာပုဂ္ဂိုလ်ကျော်ဆိုပြီးတော့ကြော်ကြားခဲ့သူကတာလွန်မင်းတရားကြီးတဲ့တက်တော်6နှစ်လောက်ကြီးပါတယ်ဒီဆရာတော်ကပြောင်းတော်မူတာကတာလွန်မင်းတရားကြီးနဲ့ရွာဆန်ပြီးတဲ့နောက်2နှစ်လောက်ကြာမှမြန်မာတက္ကသိုလ်2012ခုနှစ်ကြာမှတက်တော်82နှစ်မှာပြောင်းတော်မူခဲ့တယ်တက်တော်ကတာလွန်မင်းတရားကြီးတဲ့6နှစ်ခန့်ကြည့်တယ်ပြန်တော်မူတာကတာလွန်မင်းတရားကြီးလက်ရွာဆံပြီးတဲ့နောက်နှစ်နှစ်လောက်နေမှပြန်တော်မူခဲ့တယ်ခုဘုန်းကြီးတို့အဲ့ဒီစကိုင်းတောင်တောင်ဖီလာကျောင်းမှာဘာထင်ရှားတာရှိလဲဆိုတော့ဓမ္မကူကံဆိုတာခုချိန်ထိထင်ရှားရှိနေသေးတယ်အဲ့တော့ဓမ္မကူကံကိုသွားပြီးတော့လေ့လာသင်တယ်သူများတို့လေ့လာသင်တယ်ပြောတယ်ဘုန်းကြီးကိုယ်တိုင်လည်းသွားမယ်သွားမယ်နဲ့ခုစကိုင်းရောက်တာ23နှစ်ရှိပြီတစ်ခေါက်မှမရောက်ရသေးဘူးအဲ့တော့ဓမ္မကူကံဘာလို့လေ့လာတင့်တယ်လဲဆိုတော့တောင်ပီလာဆရာတော်ရဲ့သီလသမာဓိပညာကိုသူ့ရဲ့ကိုးကွယ်တဲ့တရားဖြစ်တဲ့တာလွန်မင်းတရားကြီးရဲ့စမ်းသပ်ခြင်းနဲ့အတွက်မောင်းမတယောက်နန်းတွင်သူတယောက်ကိုကြောင်းကိုလှုပ်ပြီးတော့စုံစမ်းတာညကမှဆောင်းတွင်ကြီးအေးလိုက်တာဆရာတော်ကကြောင်းထဲမှာတရင်သုံးနေကြောင်းလေးရဲ့သေးသေးလေးပေါ့အဲ့တော့နန်းတွင်သူကခီးသွွားဟန်ဆောင်ပြီးတော့ခြံလွန်းလို့ကြောင်းထဲမှာတဲခုပြရစီဆရာတော်ကတားလို့မရတော့တဲခိုင်းနောက်အမျိုးမျိုးဖြားရောင်းလို့ဆရာတော်ကနောက်ဆုံးပါလုံးလိုက်ရလဲဆိုတော့ဓာမတချောင်းကိုယူပြီးတော့ခြေတလုံးသားကိုလှီးပစ်လိုက်တယ်သွေးတွေထွက်လို့အဲ့ဒီခြေတလုံးကိုလှီးလိုက်တဲ့ဓာဒဏ်ရာကိုဆရာတော်ကဝိပဿနာတရားရှုတယ်နာတယ်နာတယ်နာတဲ့သဘောကဝေဒနာသိနေတဲ့သဘောလေးကဝိပဿနာဉာဏ်အဲ့တော့တညာလုံးဒီဝေဒနာနုပဿနာကမ္မထံကိုရှုပြီးတော့ပွားများလိုက်တာနောက်ဆုံးနန်းတွင်သူလည်းပဲတံဝေကတွေရတောင်းမှန်ပြီးတော့ပြန်သွားတယ်နောက်ရက်မနေ့ကျတော့တောင်ပီလာဆရာတော်နန်းတွင်သူတယောက်နဲ့ပြမကျူလွန်တဲ့တရင်တွေထွက်တော့ဆရာတော်ကတာလွန်မင်းတရားပါဝင်အလုံးရဲ့ရှေ့မှာရေကန်ကြီးတကန်မှာအဲ့ဒီညတုန်းကလှီးခဲ့တဲ့ဓမ္မကိုယူပြီးတော့သစ္စာပြုလိုက်တယ်။ငါရဲ့သီလစွမ်းအားစင်ကြယ်တယ်ဆိုရင်ဟောဒီဓမ္မသတ္တိဖြစ်တယ်။ဓမ္မရေကိုဆံပြီးတော့ကူပါစေဆိုပြီးတော့ရေကန်ထဲကိုဓမ္မချလိုက်တာ။ဓမ္မရဲ့ရေထဲမှာကူသွားတယ်။ဒီလိုဆိုရိုးစကားကြံရစ်ခဲ့တယ်။အဲ့ဒီဓမ္မကူရေကန်ဆိုတာခုချိန်ထိဘုန်းကြီးတို့တောင်ဖီလာကျောင်းမှာရှိပါသေးတယ်။ရောက်လို့ရှိရင်သွားပြီးတော့လေ့လာရသင့်တယ်ပေါ့။ဒါလို့ဆိုရင်ဘုန်းကြီးတို့တာလွန်မင်းတရားကြီးကိုးကွယ်တဲ့တောင်ဖီလာဆရာတော်လောင်းလျာရှင်မူးနေတာဘောတမထေဆိုတာဘယ်လိုပုဂ္ဂိုလ်မျိုးလဲဆိုတာသိသွားပြီ။ကဲဘုန်းကြီးပြန်ပြောမယ်။အသက်20မှာပြည်မင်းရန်နိုင်မှုကရန်တကာခံယူပြီးတော့ပဇင်းဖြစ်တတ်တယ်။အဲ့မှာပဇင်းကျော်လို့တိမ်နဲ့ပတ်သက်တဲ့အဆုံးပြတ်တွေကြောင့်ကြောကြားသွားခဲ့တယ်။ရန်ဖြစ်ပြီးတဲ့နောက်မှာစလင်းမြို့မှာသွားပြီးတော့ဦးကြီးတော်ကျောင်းမှာနေလိုက်တာတတ်တော်30လောက်ထိရောက်သွားခဲ့တက်တော့30လောက်ရောက်တဲ့အခါကျတော့စလင်းမျိုးကနေပြီးတော့ပြည်မျိုးကိုငယ်ဆရာထံပြန်သွားတယ်အဲ့ဒီအချိန်မှာဘုန်းကြီးတို့တာလွန်မင်းတရားကြီးရဲ့ညီကို3ယောက်ရှိတယ်တာလွန်မင်းတရားကြီးမင်းမဖြစ်ခင်ကအနောက်ဖက်လွန်မင်းတာလွန်မင်းတရားကြီးရဲ့ညီတော်ကမင်းရဲ့ကြောစွာတဲ့စလင်းမျိုးကိုစားနေတယ်ညီကို3ယောက်ရှိတယ်ညီကို3ယောက်ကိုခမီးတော်ညောင်ရင်မင်းကအစဉ်အတိုင်းမင်းပြူကြလို့ပါသွားတော့အဲ့တော့အဲ့ဒီအချိန်မှာတက်တော့30ရွယ်လောက်ချိန်မှာတာလွန်မင်းတရားကြီးမင်းမဖြစ်သေးဘူးအနောက်ဖက်လွန်မင်းကပြည်မျိုးကိုလာပြီးတော့တိမ့်ပိုက်တယ်တဲ့ပြည်မျိုးကိုတိမ့်ပိုက်တဲ့အခါမှာတ ောင်ပီလာဆရာတော်လောင်းဟာတတ်တော်30ပဲရှိသေးတယ်အဲ့တော့သိမ့်ပိုက်တော့ဆရာတော်ဟာအင်းဝဝပါသွားတယ်နောက်ဖက်လွန်မင်းကအင်းဝဝပင်သွားတယ်တာလွန်နောက်ဖက်လွန်မင်းကဘယ်လိုပြောလဲဆိုတော့သူပြည်မျိုးကိုသိမ့်ပိုက်တာရှင်တဆူလူတယောက်ပဲရတယ်ဆိုတဲ့စကားသမိုင်းတွင်နေခဲ့ပါတယ်ဆိုလိုတာကဘုန်းကြီးတို့ပြည်မျိုးကိုသိမ့်ပိုက်တယ်ဆိုတော့ရွှေငွေရတနာတွေအများကြီးရမှာပေါ့နောက်ပြီးတော့မိဖုရားယရနာတွေတာသမီယရနာတွေအလုံးကြေတော်မျိုးကျွန်တော်မျိုးတွေအများကြီးရမှာပါပဲဒါ යි မဲ့လို့အနောက်ဖက်လွန်မင်းကသူတော်ကောင်းပီတာတဲ့စိတ်ကဘလောက်ထင်ရှားလဲဆိုတော့သူပြည်မျိုးကိုတင်ပိုက်တာဟာရှင်တဆူလူတယောက်ပဲရပါတယ်ဒါဟာဘုန်းကြီးတို့သူတော်ကောင်းပီတာတဲ့စိတ်သက်ကိုလက်ခနဲ့ဖော်ပြရရောက်တယ်ဒါလေးကိုဘုန်းကြီးနည်းနည်းရှင်းပြရမယ်ရှင်တဆူဆိုတာဘာကိုပြောတာလဲဆိုတော့ခုနတောင်ပီလာလောင်းဆရာတော်ဖြစ်တဲ့အရှင်မုဏိန္ဒာကောသကိုအင်းဝကိုပင်ခွင့်ရာသွားတာအဲ့ဒါရှင်တဆူရတယ်လူတယောက်ဆိုတာကငထင်ငယ်ဆိုတဲ့စစ်တယ်လေးလူငယ်လေးတယောက်ကတစ္ဆာသိရှိတာပြည်မျိုးကိုတင်ပိုက်တော့ပြည်ပရင်အတွက်သူဟာတက်ဆွန်ကြိုးပမ်းပြီးတော့ကာကွယ်ခဲ့တာတစ္ဆာရှိတဲ့ရဲဘော်တယောက်ကိုရတဲ့အတွက်လူတယောက်ရတယ်အဲ့တော့နောက်ဖက်လွန်မင်းဟာတစ္ဆာတရားမေတ္တာတရားသူတော်ကောင်းတရားကိုဘလောက်မြတ်လို့လဲဆိုတာဒါပေါ်လွင်တယ်ဒါဘုန်းကြီးရှင်းပြမယ်အဲ့တော့ကြံတဲ့ရွှေယရဏငွေယရဏဗရမယယရဏဒါတွေကိုသူ့အနေနဲ့ရတယ်လို့မသတ်မှတ်ဘူးနောက်ဖက်လွန်မင်းကခုနကမိဖုရားယရဏဒါတွေလည်းပါမှာပဲဒါတွေကိုသူ့အနေနဲ့ပိုင်ဆိုင်ခွင့်ရတယ်လို့စိတ်ထဲမှာမကြည်နူးသူကြည်နူးတာကရှင်တစုရတယ်ရှင်မုဏိနာကောတာတောင်ပီလာလောင်းဆရာတော်ကိုပင်ခွင့်ရတယ်။ဒါငါ့အတွက်အမျက်ပဲဒီစိတ်ကလေးဖြစ်သွားခဲ့တာ။အဲ့တော့ဒါကဘာလဲဆက်ဆက်ပြီးတော့ဘုန်းကြီးတို့သူတော်ကောင်းပီတာတယ်လို့ပြောနိုင်တယ်ဆိုတော့ဘုန်းကြီးတို့စဉ်းစားကြည့်သူတော်ကောင်းဖြစ်ဖို့ဆိုတာအရေးကြီးဆုံးကုသိုလ်ဖြစ်ဖို့ဆိုတာဘာအရေးကြီးလဲဆိုတော့နှလုံးသွင်းအရေးကြီးတယ်။ကဲအားလုံးဖြေကြည့်ဘာအရေးကြီးလဲ။စိတ်နေစိတ်ဓာတ်နှလုံးသွင်းအရေးကြီးတယ်စိတ်နေစိတ်ဓာတ်နှလုံးသွင်းကောင်းရင်ကုသိုလ်ဖြစ်တယ်နှလုံးသွင်းကောင်းရင်ဘာဖြစ်လဲနှလုံးသွင်းမကောင်းရင်အကုသိုလ်ဖြစ်တယ်နှလုံးသွင်းမကောင်းရင်ဘာဖြစ်လဲဥပမာအပြင်ဘုန်းကြီးတို့ပြောနေကြဥပမာလေးတစ်ခုကြည့်လိုက်အဲ့တော့လူတွေလမ်းသွားနေကြတယ်တခါမဟုတ်တခါဆူဆူတာခလုတ်တိုက်တာဂဲလုံးလေးတွေနင်းမိတာဖြစ်မှာပဲလူတိုင်းဖြစ်မှုမှာပဲအဲ့မှာနှလုံးသွင်းတတ်တဲ့ပုံကိုကြတော့ဘယ်လိုလဲဆိုတော့ကိုယ့်ကိုဆူဆူတဲ့အခါကိုယ့်ကိုခလုတ်တိုက်တဲ့အခါဂဲလုံးလေးတွေဆူတဲ့အခါဩတက်ကြီးရွယ်ဦးတွေကလေးလေးတွေဒီလံပေါ်မြန်းနင်းပြီးရင်တော့ဒုက္ခရောက်ရချည်ရဲ့ငါဆင်းရဲတယ်လို့အာလုံးဒုက္ခမရောက်ကြပါစေနဲ့ဒီစိတ်ကလေးနဲ့ကိုယ့်ဆူနေတဲ့ဆူလေးကိုကောက်ပြစ်ကိုယ်တိုက်တဲ့ခလုတ်ကလေးကိုကောက်ပြီးတော့ပြစ်ဂဲလုံးလေးကိုဘေးကိုကောက်ပြီးတော့အမိုက်ပုံထဲကိုပြစ်လိုက်တယ်ဒီတော့ခလုတ်တိုက်တော့တိုက်တာပဲစူးစူးတာတော့စူးတာပဲနှလုံးသွင်းတက်တော့ကုသိုလ်မဖြစ်ဘူးလားဖြစ်လားဖြစ်တယ်အဲ့တော့ဘုန်းကြီးတို့တချို့ကြတော့နှလုံးမသွင်းတက်ဘူးတရားလည်းမနာဘူးစာပေလည်းမဖတ်ဘူးသူတော်ကောင်းနဲ့လည်းမပေါင်းဘူးခလုတ်တိုက်တာကိုကြောင်းပြပြီးခလုတ်လေးတိုက်တယ်စူးလေးစူးတယ်ဆိုရင်ဒီခလုတ်စူးတက်ရှိမဟုတ်ပဲနဲ့ငါကိုင်းပြီးတော့ပဝန်းကျင်နားကြားမကောင်းအောင်ဆဲတာတွေလည်းပဲရှိတယ်အဲ့ဒါနှလုံးသွင်းကောင်းလို့လားနှလုံးသွင်းမကောင်းလို့လားနှလုံးသွင်းမကောင်းလို့ဒါကြောင့်မို့ဘုန်းကြီးတို့ကုသိုလ်ဖြစ်ဖို့အရေးဆိုတာအရေးကြီးဆုံးချက်ကိုပြောပါဆိုရင်ပါဠိလိုယောနိတော်မနတိကာရဗမာလိုအသင့်အသင့်နှလုံးသွင်းခြင်းတဲ့ဗမာလိုဘလို့နှလုံးသွင်းခြင်းဒါအရေးကြီးတယ်နောက်ကအဲ့ဒီလိုနှလုံးသွင်းတတ်ဖို့စိတ်ထားတတ်ဖို့ကဘာအရေးကြီးပြန်လဲဆိုတော့သူတော်ကောင်းစကားတွေများများကြားဖို့အရေးကြီးတယ်တဲ့အဲ့တော့သူတော်ကောင်းစကားများများကြားမှနှလုံးသွင်းတတ်တာစိတ်ထားတတ်တာအဲ့တော့စိတ်ထားတတ်ဖို့သူတော်ကောင်းစကားတွေများများကြားရမယ်စကားကောင်းတွေများများကြားရမယ်တရားစကားများများကြားရမယ်ဒါကဒုတိယအရေးကြီးတာအဲ့တော့သူတော်ကောင်းစကားများများကြားခြင်းရင်ဘာလုပ်ရမလဲပဝန်းကျင်ကောင်းရမယ်တဲ့ဘာကောင်းရမလဲအဲ့တော့ပြန်ပြောမယ်ပဝန်းကျင်ကောင်းမှဘာစကားများများကြားရမှာလဲသူတော်ကောင်းစကားများများကြားရမှာသူတော်ကောင်းစကားများများကြားရမှစိတ်ထားနှလုံးထားကောင်းတာတဲ့ဒါမှကုသိုလ်ဖြစ်တာအဲ့တော့ဘုန်းကြီးတို့မိမိတို့နေတဲ့ဒေသမိမိတို့နေတဲ့အိမ်ဒါပဝန်းကျင်ကောင်းဖန်တီးဖို့လိုအပ်တယ် တရားနာတယ်ဆိုတာကသူတော်ကောင်းစကားတွေကိုကြားနေတာစာပတ်တယ်ဆိုတာသူတော်ကောင်းစကားတွေကိုမျက်စိနဲ့နာယူနေတာဒါဆိုရင်နှလုံးသွင်းတတ်ဖို့အတွက်အရေးကြီးတဲ့အင်္ဂါပြည့်သွားတယ်အဲ့ဒီလိုလှုပ်ဖြစ်ဖို့ဆိုတာပဝန်းကျင်ကောင်းလို့တယ်မိကောင်းလို့တယ်ဖားကောင်းလို့တယ်မိတ်ဆွေကောင်းလို့တယ်မောင်နှမကောင်းတဲ့ပုဂ္ဂိုလ်တွေလို့တယ်အုံလိုက်ကျင်းလိုက်ကောင်းမှဒီလေးကျင့်လေးတွေစွဲတာဘုန်းကြီးတို့ဒါကြောင့်မြန်မာစကားပုံတစ်ခုရှိတယ်တင်္ဂနာနီတင်္ဂမုတ်ဆူနာနီမုတ်ဆူတဲ့ဒီစကားမရှိဘူးလားရှိလားဒါပါရေးကြည့်တယ်ပြောလဲဆိုတော့ပဝန်းကျင်ရေးကြည့်မှုကိုပြောတာခုလည်းပဲဘုန်းကြီးတို့အနောက်ဖက်လွန်မင်းဟာသူတော်ကောင်းဘလောက်ပြီးသားလဲဆိုတော့ငါပြည်မျိုးကိုတိမ့်ပိုက်တာဟာတဲ့ရှင်တစုလူတယောက်ပဲရခဲ့တယ်ဒီစကားလေးကတမိုင်းမှာတွင်နေခဲ့တာအဲ့တော့ရှင်တစုရခဲ့တယ်ဆိုတာကရှင်မူးနေတာကောတာလောင်းရှင်မူးနေတာကောတာဆိုတဲ့တောင်ပီလာဆရာတော်လောင်းကိုသူပင့်ကွင့်ရခဲ့တာတိတ်ပြီးတော့ကျေနပ်တာကျန်တဲ့ရွှေတွေရတာတဲ့ငွေတွေရတာတဲ့ဗရမ ्या တွေရတာတဲ့မိဖုရားယရနာတွေရတာတဲ့အဲ့ဒီရှင်တစုဖြစ်တဲ့ရှင်မူးနေတာကောတာလောင်းကိုအင်းဝပင့်ကွင့်ရခဲ့တာကိုစိတ်ထဲမှာကြည်နူးလိုက်တာဒါသူတော်ကောင်းတဲ့လက္ခဏာရှိလို့သူတော်ကောင်းတက်ခံရှိလို့သူတော်ကောင်းစကားကိုများများကြားခြင်းလို့သူတော်ကောင်းကိုပင့်ခဲ့တာဒါမှနှလုံးသွင်းတတ်ပြီးတော့ဘုန်းကြီးတို့သူတော်ကောင်းဖြစ်မှာဒါကြောင့်မို့နောက်ဖက်လွန်မင်းဟာလည်းပဲတာလွန်မင်းတရားကြီးဟာသူတော်ကောင်းတက်ခံပြီးပြေဝတယ်လို့နောက်ဖက်လွန်မင်းနောင်တော်ဖြစ်တဲ့နောက်ဖက်လွန်မင်းဟာလည်းသူတော်ကောင်းတရားတွေသူတော်ကောင်းတက်ခံပြီးပြေဝတယ်လို့ဒါဘုန်းကြီးကကောက်ချက်ချကြည်တာအဲ့တော့ဒီလိုနဲ့ဘုန်းကြီးတို့ရှင်မူနိန္ဒာဘောတမထေတောင်ဖီလာလောင်းဆရာတော်ဟာအင်းဝကိုရောက်သွားခဲ့အင်းဝရောက်တော့ဘယ်မှာတရင်သုံးတော့ဆိုတော့မဟာမုဏိဖရာကြီးရဲ့အရန်တွင်းကသူတံမာဇီရဲ့မှာတရင်သုံးတယ်အဲ့ဒီမှာအင်းဝသာသနာပိုင်ဆရာတော်ကြီးကလည်းပဲနှစ်သက်လိုက်တာသဘောကျလိုက်တာစာတော်ပေတော်တစ်ပါးရောက်လာတော့ဝမ်းမြောက်ဝမ်းသာဖြစ်တယ်ပေါ့ဒီလိုနဲ့ဘုန်းကြီးတို့တက်တော်30ရက်နေတက်တော်52နှစ်အရောက်မြန်မာတက္ကရနဲ့ပြောရင်962ခုနှစ်မှာနောက်ဖက်လွန်မင်းကိုသားတော်ကလှုပ်ကြံလိုက်တဲ့အတွက်နေရာဆန်တော့သားလွန်မင်းတရားကြီးနန်းတက်လာတယ်။အဲ့တော့ဒီချိန်မှာရှင်မူနိန္ဒာကောတမထေဟာတက်တော်52နှစ်ရှိပြီတဲ့။သားလွန်မင်းတရားကြီးကတော့6နှစ်လောက်နေတာဆိုတော့ဒါအသက်တွက်ကြည့်ပေါ့40ကျော်ပဲရှိရုံမှာပေါ့။အဲ့တော့ဒီလို44 45ရွယ်လောက်မှာရှင်ပြန်ဖြစ်လာတယ်။နောင်တော်ဖြစ်တဲ့နောက်ဖက်လွန်မင်းကနေရာဆန်သွားခဲ့တယ်။ဒါလည်းပဲသားတော်ကလှုပ်ကြံတာပေါ့အဲ့တော့တာလွန်မင်းတရားနန်းတက်တဲ့အခါကျတော့တောင်ပီလာဆရာတော်ကိုတိပိတကလင်္ကာရဘွဲ့တော်ဒီဘွဲ့တော်နဲ့ဆက်ကပ်လှူဒန်းလိုက်တော့တိပိတကလင်္ကာရအကျော်ဆိုပြီးတော့ပိတကသုံးပုံကျွမ်းကျင်တဲ့နေရာမှာတော်တော်ကြီးကိုထင်ရှားကြော်ကြားသွားခဲ့တယ်။နောက်မကြာခင်မှာပဲဘုန်းကြီးတို့ဟန်တာဝရီဘကောကနေပြီးတော့ယဟန်ပညာရှိတွေမူမတ်တွေလူပညာရှိတွေကမြန်မာယဟန်တော်တွေစာပေပညာပိဋကပညာမတက်ပါဘူးဒီလိုသုံးသက်ပြောဆိုတဲ့နေကြတော့တာလွန်မင်းတရားကြီးကမြန်မာယဟန်တော်တွေရဲ့အစွမ်းကိုသိစေခြင်းလို့သာသနာပိုင်လေးတဲ့ကျောင်းဆရာတော်ကြီးကိုလျှောက်တော့လေးတဲ့ကျောင်းဆရာတော်ကြီးကရှင်မူနိန္ဒာကောတ္တကိုဘကိုးဟန်တာဝရီကိုသာသနာပြုပါဆိုပြီးတော့လွတ်လိုက်တဲ့အတွက်အဲ့ဒီတာလွန်မင်းတရားကြီးနန်းတက်ပြီးမကြာခင်တက်တော်52နှစ်အရွယ်လောက်မှာဘကိုဟန်တာဝရီကိုကြွားပြီးတော့ရွှေမော်တော်ဖရာကြီးရဲ့အရှိတ်တဲချောင်းမှာတရင်သုံးပြီးတော့စာပေပို့ချပါတယ်တဲ့သာသနာပြုတယ်ပေါ့ဘကိုကယဟန်ပညာရှိလူပညာရှိတွေလာပြီးတော့စာဝါတက်ကြတယ်စာဝါကိုပို့ချတယ်အဲ့တော့တခါတည်းမှာမလုပ်လဲဆိုတော့ရွှေမော်တော်ဖရာသူတံမာဇရက်မှာမွန်ပညာရှင်တွေယဟန်ပညာမွန်ယန်းတော်တွေသူတို့နဲ့စာပေကျောင်းတွေဆွေးနွေးတဲ့အခါမှာအဲ့ဒီမှာမွန်ရန်တော်တွေကမြန်မာတွေရဲ့အစွမ်းစာကိုတည်သွားတယ်တော်တော်ကြီးကိုစာပေကျွမ်းကျင်တာပဲထူးချွန်တာပဲဒီလိုတည်သွားတော့ဒီလိုနဲ့မြန်မာတက္ကရာ960နဲ့6ခုနှစ်ဘကိုးမှာတရင်သုံးလာတာ9နှစ်အကြာမှာရှင်မူနိန္ဒာကောတာဟာဒီကိုပြန်ခဲ့တယ်ပေါ့အင်းဝဘက်ကိုပြန်လာတယ်ပြန်လာတဲ့အခါမှာဘုန်းကြီးတို့တာလွန်မင်းတရားကြီးရဲ့ညီတော်စလင်းမျိုးစားမင်းရဲ့ကျော်စွာကစကိုင်းမြစ်ရဲ့အနီးမှာလေးတဲ့ကြောင်ကြီးဆောက်လုပ်ပြီးတော့လှူဒန်းတယ်တဲ့အဲ့ဒီချိန်ကစပြီးတော့တောင်ပီလာဆရာတော်ဟာစကိုင်းတောင်ရိုးမှာတရင်သုံးသွားခဲ့တာတက်တော်ဟာ56နှစ်အရွယ်အဲ့ဒီ56နှစ်အရွယ်မှာတာလွန်မင်းတရားကြီးရဲ့ညီတော်မင်းရဲကျော်စွာစလင်းမျိုးစားကလေးတဲ့ကြောင်ဆောက်လုပ်လှူဒန်းတယ်နေရာကတော့စကိုင်း ဧရာဝတီမြစ်ရဲ့နီးလို့ဒီလိုစာထဲမှာတော့ပါတာပဲအဲ့တော့အဲ့ဒီမှာဘုန်းကြီးတို့တတ်တော်56နှစ်ကစပြီးတော့စကိုင်းမှာပဲတရင်တုံခဲ့တယ်အဲ့တော့မင်းရဲ့ကျော်စွာလည်းပဲနောင်တော်ကြီးတွေဖြစ်တဲ့နောက်ဖက်လွန်မင်းတာလွန်မင်းတရားတို့လိုပဲသာသနာပေါ်မှာတိတ်ပြီးတော့ကြီးညိုမြတ်လို့တဲ့အရှိမင်းလို့ဒီလိုသုံးသပ်လို့ရတယ်ဆရာကောင်းသမားကောင်းတွေနောင်တော်တွေပင့်လာခဲ့တဲ့ဆရာတော်ကိုသူတို့ကကြောင်းဆောက်ပြီးတော့ဖြစ်မဖြစ်ဖြစ်အောင်ကိုးကွယ်ခဲ့တယ်။အဲ့တော့အဲ့ဒီ56နှစ်မှာဘကိုးကနေပြန်လာတော့အင်းဝကိုပြန်တော်မမူဘဲနဲ့ဆရာတော်ဟာရှင်မုဏိန္ဒာဘောတာတောင်ပီလာလောင်းဆရာတော်ဟာသခိုင်းမြည့်ရဲ့အနီးလေးတဲ့အကြောင်းမှာတရင်သုံးတယ်။အဲ့ဒီအချိန်မှာတက်တော်က56နှစ်လောက်ရှိသွားခဲ့ပြီ။အဲ့တော့နောက်တက်တော်60နီးတဲ့အခါကျတော့မလုပ်လေဆိုတော့အိမ်မက်ရလို့ပြောတာပဲဆက်တော်ရနှစ်စုကိုရှာဖွေဖို့ဆိုတော့ထွက်သွားခဲ့တယ်အဲ့တော့ဆက်တော်ရနှစ်စုကအဲ့ဒီချိန်တော့ဘယ်သူမှလူတွေမတွေ့ကြသေးဘူးလွန်ခဲ့တဲ့နှစ်ပေါင်း389နှစ်ဝန်းကျင်လောက်ကဆက်တော်ရနှစ်စုအထက်ဆက်တော်ရအောက်ဆက်တော်ရရှိတယ်ပဲသိတယ်ဘယ်သူမှမသိဘူးတော်တွေခြုံတွေပိတ်ဖုံးနေတဲ့နေရာကိုဆရာတော်ကအိမ်မက်ရသွားပြီးတော့ရှာတော့ဖူတွေ့ခွင့်ရတယ်နောက်ပိုင်းကြမှာတက္ကရာကမတွေကတော်တွေခြုံတွေရှင်းလင်းပြီးမှဒီဆက်တော်ရနှစ်စုကထင်ရှားလာခဲ့တာယနေ့တက္ကရာကမတွေဆက်တော်ရဖျားဘူးဆိုတာသွားခွင့်ရတာဟာအဲ့ဒီဇဂိုင်းမျိုးမြေအနီးကလေးတဲ့ကြောင်မှာတရင်သုံးတဲ့တောင်ပီလာဆရာတော်လောင်းရဲ့ဂျေဇူးတဲ့ရှင်မုဏ္ဍာဘောတာဂျေဇူးကြောင့်ဆက်တော်ရနှစ်စုကိုဖူးခွင့်ရခဲ့တာပါအဲ့ဒီချိန်တုန်းကခြုံတွေတော်တွေပိတ်နေတဲ့အတွက်ဆရာတော်ဟာရှာဖွေခဲ့တယ်တွေ့ရှိခဲ့တယ်နောက်တက္ကရာကမတွေရှင်းလင်းလိုက်တဲ့အခါမှာအများသူကဖူးမြင်ခွင့်ဖူးမြော်ခွင့်ရသွားခဲ့တာဒီချိန်မှာဆရာတော်ကတက်တော်60တဲ့ဝင်လာခဲ့ပြီမြန်မာတက်ကြည့်လူပြောရင်တော့1000ဝန်းကျင်လောက်ပေါ့1000ပြည့်တော့မပြည့်ဘူး1900တဲတော့ရောက်လောက်ပြီအဲ့တော့ဆက်တော်ရာကအပြန်ကြတော့ဆရာတော်ကဘယ်ဝင်တယ်လဲဆိုတော့ဘုန်းကြီးတို့ပခုတ်ကူမျိုးနဲ့ရေစီယိုမျိုးရဲ့ချာပခန်းကြီးမျိုးကိုဝင်တယ်တဲ့ပခန်းကြီးမျိုးဝင်ပြီးတော့ဗာလောက်တာလဲဆိုတော့အဲ့ဒီပခန်းကြီးမျိုးမှာတောရဆောက်တည်ပြီးတော့ကျန်းစာရီရေးသားနေတဲ့ရွှေဥမင်ဆရာတော်ရှင်ဇန်ဘုဒ္ဓဇရွှေဥမင်ဆရာတော်ကြီးချီကိုဝင်ပြီးတော့ဖူးမျောတယ်လူပွဲတန်းပွဲတွေလှူတယ်တဲ့ရွှေဥမင်ဆရာတော်ကြီးဆိုတာကဘုန်းကြီးတို့ယနေ့ခေတ်မှာဘုန်းကြီးတို့ဓမ္မစရိယာတန်းနေကိုင်းနေတဲ့ပါရာဇီကံအထကရာဆိုတာအဲ့ဒီရွှေဥမင်ဆရာတော်ကြီးရေးသားထားတဲ့ကျမ်းဘုန်းကြီးတို့လည်းပဲယနေ့စာပေပို့ချတဲ့အခါအဲ့ဒီနှစ်ပေါင်း389နှစ်လောက်ကရေးသွားတဲ့ဒီပါရာဇီကံအထကရာနေတရားကိုယခုချိန်ထိဘုန်းကြီးတို့လည်းအသုံးပြုရတော့ရှိသေးတယ်အဲ့ဒီကျမ်းတွေကိုရေးသွားတဲ့ဆရာတော်ကြီးကတောချောင်းမှာဘလို့နေလဲဆိုတော့တက်ရှိအားဖြင့်ကပိယလူသူတော်တယောက်နဲ့နေတယ်လူသူတော်ကဝေယဝစ္စလုံးသုံးကွန်ပြုစုကတ္တာတွေဘာတွေလုပ်ပြီးဒါမျိုးပေါ့အဲ့တော့ပရိသတ်ကတက်ရှိနေတဲ့လူသူတော်တယောက်နဲ့နေတယ်တက်မဲ့ပစ္စည်းတွေနဲ့ဘာရှိလဲဆိုတော့ရွှေဥမင်ဆရာတော်အထံမှာခင်းထိုင်တဲ့တရေပိုင်းလေးတစ်ခုရှိတယ်နောက်ပြီးတော့ပေပရပိုက်တွေအထက်လိုက်အထက်လိုက်ပိဋကစာတွေအဲ့ဒီခေတ်ကစာအုပ်မပေါ်သေးတော့ပေပရပိုက်တွေထလိုက်ထလိုက်စာရီရှိနေဆရာတော်ကြီးကြည်လိုက်လို့ရှိရင်တရားရှုမဲ့ရင်ရှုမဲ့မရှုမဲ့ရင်စာပေတွေကြည်ပြီးတော့ရေးသားနေတာဆရာတော်ကြီးရေးခဲ့တဲ့ကျမ်းစာတွေကယနေ့ချိန်ဒီဘုန်းကြီးတို့ကိုင်နေရတဲ့ဓမ္မစရိယာတန်တွေတိပိတကဖြည့်တဲ့ဆရာတော်ကြီးကိုင်နေရတဲ့ရွှေဥမင်ပါရာဇီကံထာကရာနေတရားဆိုတာအဲ့ဒီခေတ်ကရေးသားသွားခဲ့တဲ့ကျမ်းအဲ့တော့ဆရာတော်ကြီးကတက်ရှိအားဖြင့်အချံရံကလူသူတော်တယောက်ပဲရှိတယ်တမဲ့အားဖြင့်ခင်းထိုင်တဲ့တေပိုင်းလေးတစ်ပိုင်းပဲရှိတယ်။ကျန်တာတွေကပေပရပိုက်တွေပိတကစာပေတွေဒါတွေပဲရှိတယ်တဲ့။အဲ့တော့တောင်ပီလာဆရာတော်လောင်းရောက်သွားတဲ့အခါကျတော့ဆရာတော်ကြီးရဲ့ရွှေဥမင်ဆရာတော်ကတောချောင်းနေတာဆိုတော့ဘာမှအဲဝပြုစရာမရှိဘူး။ဒီတော့သူထိုင်နေတဲ့တေပိုင်းလေးကိုခင်းပေးလိုက်တဲ့။အဲ့တော့တောင်ပီလာဆရာတော်ကဘုန်းကြီးတို့တောင်ပီလာဆရာတော်လောင်းလျာကတာလွန်မင်းတရားကြီးကိုးကွယ်တယ်အရှင်မင်းဖြစ်တဲ့မင်းရဲ့ကျော်စွာကိုးကွယ်တဲ့မင်းဆရာရွှေဥမင်ဆရာတော်ကြီးကတော်တယ်မှာနေတဲ့တော်ကြောင်ဘုံကြီးပေါ့အဲ့တော့တွေ့တဲ့အခါမှာတောင်ပီလာလောင်းဆရာတော်ကတောင်ပီလာလောင်းဆရာတော်ကဘာလျှောက်လဲဆိုတော့ဆရာတော်တဲ့အချွေရန်ပြိသက်နည်းနည်းလေးနဲ့နေရတာမကြောက်ဘူးလားဗျာတဲ့ကြောက်တော့မမှုဘူးလားဒါမျိုးမေးလိုက်တယ်မေးလိုက်တော့ ရှုမင်းဆရာတို့ရဲ့ကြောက်လို့ပဲချွေရန်ပြိတ္တနည်းနည်းလေးနဲ့နေတာပါလို့ပညာသားပါပါဖြေလိုက်တယ်အဲ့တော့ချွေရန်ပြိတ္တနည်းနည်းလေးနဲ့နေတာကြောက်လို့ပါတဲ့ဘာဖြစ်လို့နေတာလဲကြောက်လို့နေတာတဲ့ဆိုလိုတာဘုန်းကြီးတို့ဘာလဲဆိုတော့ဝိဝေကဆိုတာတုံမျိုးရှိတယ်ကာယဝိဝေကတပါးတဲ့နေတယ်ခန္ဓာကိုယ်အပြင်အပေါင်းဖို့မရှိဘူးစိတ်ဓာတ်ဝိဝေက စိတ်ကလည်းပဲကုသိုလ်ပါရမီစိတ်နဲ့နေတယ်လောဘဒေါသအပေါင်းဖို့မရှိဘူးဥပရိဝိဝေကဆိုတာအဲ့ဒါကိုခြေခံပြီးတရားထုတ်လိုက်တော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုသွားတာအဲ့တော့ဆရာတော်ကြီးရဲ့ကြောက်လို့ပဲချွေရန်ပရိသတ်နည်းနည်းပါးပါးနဲ့နေပါတယ်ဆိုတော့ဒီဝိဝေကဆိုတဲ့တိတ်ဆိတ်မှုကိုနှစ်သက်လို့ပါလို့ဒီလိုဖြေရရောက်တယ်အဲ့တော့ချွေရန်ပရိသတ်တွေများစွာနဲ့မင်းဆရာလုံနေတဲ့ တွက်စိတ်မဝင်စားပါဘူးဒီလိုဒိဗေမျိုးတွေတက်ရောက်သွားတယ်ဒီတော့တောင်ပီလာလောင်းဆရာတော်ကဩငါကတော့မကြောက်တတ်သူဖြစ်ပြီလို့ဒီလိုလေးဓမ္မတန်ဝေကရတဲ့အဲ့တော့ဘုန်းကြီးတို့ကာယဝိဝေကတပါးတည်းနေတယ်အချံရံနေနေနေတယ်ဘုန်းကြီးတို့လူဆိုတာကအဆုရှိရင်အမှုရှိတယ်တဲ့အဆုရှိရင်ဘာရှိလဲနှစ်ယောက်နေရင်ပြဿနာတိုးလာတယ်သုံးယောက်နေရင်ပိုပြီးတော့များလာတယ်တဲ့ဒီတော့သူတော်ကောင်းတွေကတပါးတည်းပဲသတင်းသုံးတာမြတ်စွာဘုရားလည်းပဲကောတံပီပီယဟန်တွေကိုဆုံးမလို့မရတဲ့အခါကျတော့ပါဠိလျေကတော်ကိုတပါးတည်းကြွားပြီးတော့ရှင်အာနန္ဒာတောင်မခေါ်တော့ဘူးပါဠိလျေကဆင်ရဲ့ပြုစုကိုခံပြီးတော့တပါးတည်းသတင်းသုံးတာချမ်းသာလိုက်တာလို့ဒါမျိုးမြတ်စွာဘုရားမိန့်တော်မူခဲ့တယ်တပါးတည်းနေရတာတိတ်ချမ်းသာတာပဲဒါမျိုးလေးဖြစ်ခဲ့တယ်အဲ့တော့ဒါဝူကြီးရွေပြီးတော့ရွှေဦးမင်ဆရာတော်ကြီးကမိန့်တော်မူခဲ့တာစိတ်တဝိဝေကဆိုတာကတော့ရွှေမင်ဆရာတော်ကြီးဟာစာပေတွေကိုကြည့်ပိဋကတ်စာပေစာပေတွေကိုရေးသားပိဋကတ်စာပေအဲ့တော့စာပေကြည့်စာပေရေးသားနေတော့စာပေထဲမှာဘသူနဲ့တွေ့လဲဆိုတော့ဖျားနဲ့တွေ့တယ်တဲ့ဘသူနဲ့တွေ့လဲဖျားနဲ့တွေ့တော့ဖျားနဲ့တွေ့တော့အကုသိုလ်စိတ်ဖြစ်ဖို့မလွယ်တော့ဘူးပေါ့ကုသိုလ်စိတ်ပဲဖြစ်နေတယ်အဲ့မှာစိတ်တဝိဝေကဆိုတာဒါကိုပြောတာအကုသိုလ်စိတ်တွေကိလေသာတွေကင်းရှင်းနေတယ်တဲ့နောက်ရှင်သာရိပုတ္တရာအကြောင်းရှင်သာရိပုတ္တရာနဲ့မြတ်စွာဘုရားနဲ့တရားဆွေးနွေးတာတွေအကြောင်းဒါတွေကိုသင်ယူရတဲ့အခါရေးသားရတဲ့အခါရှင်သာရိပုတ္တရာနဲ့တွေ့စာထဲမှာတွေ့နေတာတခါနာထပင်တရေဝိသာခာတို့ကမြတ်စွာဘုရားစီလာတယ်ဘလို့ဘလို့လျှောက်တယ်မြတ်စွာဘုရားကဘလို့တရားဟောတယ်အဲ့တော့အရိယာတန်ခါဖြစ်တဲ့နာထပင်တို့ဝိသာခာတို့နဲ့စာထဲမှာတွေ့လို့ဒီလိုရိုးရိုးလူတွေနဲ့တွေ့ရင်အကုသိုလ်ဖြစ်တာပေါ့အရိယာတန်ဃာတွေရှင်သာရိပုတ္တရာရှင်အာနန္ဒာတို့နဲ့တွေ့တယ်ဖရာရှင်နဲ့တွေ့တယ်အရိယာသူတော်ရှင်တွေဖြစ်တဲ့နာထပင်တွေဝိသာခာတို့နဲ့တွေ့နေတယ်ဆိုတော့လောဘဒေါသတွေနဲ့လို့အဖြစ်နေလိုက်တာအဲ့ဒီမှာစိတ်တဝိဝေကဆိုတာဖြစ်သွားတာစိတ်တဝိဝေကဖြစ်သွားလို့ရှိရင်ဘာဖြစ်လဲနိဗ္ဗာန်ချမ်းသာဆိုတာကိလေသာနည်းသွားရင်နေသွားတာအဲ့ဒီကိလေသာတွေကုန်တဲ့နေရဟန္တာဖြစ်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုတာဒါဆိုရင်ဥပရိဝိဝေကနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်သွားတာပဲဒါကိုကြည်ရွယ်ပြီးတော့ရွှေဦးမင်ဆရာတော်ကြီးကကြောက်လို့ပဲချွေရန်နည်းနည်းပါပါနဲ့နေပါတယ်တဲ့တန်ត្រာကိုကြောက်လို့လို့ဒီလိုဒိဗေမျိုးနဲ့မိန်လိုက်တော့အဲ့ဒီမှာတောင်ပီလာဆရာတော်လောင်းဖြစ်တဲ့ရှင်မုဏိနာကောတာဟာတန်ဝေကတွေရသွားတယ်။ဩငါကတော့မကြောက်တတ်သူဖြစ်ပါပေါ့လား။ဒီမှာတန်ဝေကတစ်ချက်ရသွားခဲ့နောက်တခါဘုန်းကြီးတို့မင်းဆရာဖြစ်တဲ့ရှင်မုဏိနာကောတာကရွှေဦးမင်းဆရာတော်ကြီးကိုပါလာတဲ့တာလွန်မင်းတရားတို့မင်းရဲ့ကျော်စွာတို့အင်းရှင်မင်းတို့ရှင်ပြန်တို့ကကိုးကွယ်တဲ့ဆရာတော်ဆိုတော့ပါလာတဲ့ပစ္စည်းလေးတွေလှူတာပေါ့။လှူတော့သင်္ကန်းတွေ့ဆုံးလှူတယ်။ရွှေဦးမင်းဆရာတို့ရဲ့ရွှေစည်းကုံအားလှူပါ၏။နောက်တခါနှစ်ထပ်သင်္ကန်းလှူတယ်။ရွှေစည်းကုံအားလှူပါ၏။တပိတ်လှူတယ်။လှူလိုက်တဲ့တပိတ်ကိုလည်းရွှေစည်းကုံအားလှူပါ၏။ဆရာတော်ကြီးကသူကိုယ်တိုင်မသုံးမနဲ့ရွှေစည်းကုံဖရာကိုမှန်းပြီးတော့လှူဒန်းလိုက်တယ်။စိတ်ထဲကဘယ်လိုလဲဆိုတော့ယဟန်ဖြစ်ကိုရနေပါလျက်နဲ့မင်းဆရာအဖြစ်ပြုတ်လုံနေခြင်းဟာအကျိုးမရှိဘူးဒီလိုသိစေခြင်းလို့မိန်းနာဆုံးမလိုက်တာပညာရှိနည်းနဲ့ဆုံးမလိုက်တာအဲ့တော့ယဟန်ဖြစ်ဆိုတာကအစာစားတယ်မြတ်စွာဘုရားကကဲအလုံးပြန်ဆိုရအောင်မိမိရရှိထားသော Mimi nen ten leo to. Awo sa pin. Xiong ye jin na lue jin. Hello, yes, I'm here. Jihan can be doing. Ting am a singing ma. Song ma ba. Ting am a singing with your light. Ting a sing to amazu. No jani. Blue le. Send them in it. Jinji de. Tatawasura. A woo woo yard. A woo go brun de loo shi shi mele. Yes, I'm here. Ludana do machi wuzu. Libby, luma can mane. Machi jong ma bio mane. Banda good thing and whoop ba. Banda good thing and say to Totanoa. Cow peter chose that. Wait. Hello, Banda good thing and whoop peter. Tatana lo lo ba. Damn you, yes, I'm here. Ubize, siari woo. Soma kind daddy. Hello, yes, I'm here. Luroga. Wasana Patalu, Yadamiane, Yong Ye Jinelu, Lolo Nibotika. Sadone Patalu, Yasavyaga. Isn't I Sungan Saba? Siankangria, Tabating, and Bizo Villa, Tamu Mekai, Bizo Mavisu, Eddie, Goya Chitlon Song Agu, Bibido, Sungan Saba, Pali Sachin Lita. Palia Poyne Tendore, Jamia Dong, Lumakamane, Tamu Megera. Ado Sadone Patay and Levi, Sungan Sa, Yadamiane, Kujemaine Tendorarine, Yong Ye Jinelu. Yes, I got Jankangri, a thing I'm singing. Mainbo, Somabu, Margera. Now, Bido, for you, Jong Ayani and Epidemi, Tippinshi, Jong Shidabe, Jong Sao Chinlu, Jong Malon Lafu, Bari Sao China, Bari Ludama, Jimmy Dong, Mabione, for you, Dong Yu Maganon, Sierra, Jong Poy Canada, and Biore, Sajazia, Jong Machibu, Tippin on my chari, Takara Maribu, Ah, Tangari Sachabu, Jong Machibu. Long one menu, Lulemakan, a genuine lemabio, tipping on my sacha, doage vare. Ado da ha dudo goni, say de, piacin, tipping si, jong si dave. Ado tipping on my nebido, nelu yare, jong dwell, lumakan mane, damu mengere. Dajang mimi yashi tare, daida donza, darine yong ye jin elueva, damu mengere. Kulebe po yu, shi umen siaro ya, men sia piede, domila long siaro. Kunaga, Dingan Gong Yidi, Neta Dingani, Shimbian Gugwe, Siarosu, Gong Gong Yidi, Shima Bo. Hello, Daddy will do that, Shuizi Gonga Lubai, Neta Dingan Lule, Shuizi Gonga Lubai, the Bay Lule, Shuizi Gonga Lubai, Debea, Jan Piku, Yani Valle, Yasavia, Horta Valle, Mesia, Pie, Bulu, Nijinha, Jumashi Babu, Daligu, Tanwiga Yazi, Dizzi, Jinu, Luda, ตาเสียรอยเนี่ยณลงตวินตองบีลาเสียรอกูอนุนี้เนี่ยปัญญาเป้พี่รอสมมาเนี่ยเออพ่อพี่รู้ยะนิกเข้มาพระญาติเนี่ยอาโบลงแก่เนี่ยเนปองตองยาคนเสะคนคุณเนี่ยหลอกกะผิดเป็ดตัวได้ชวยอุเมนเสียรอตองบีลาเสียรอลองเสียรอรู้เยผิดสินเลยกูจี้เนี่ยเนี่ยเสียเสียกองไล่ตาพ่อพี่รู้อิมเมเตมาเสียเสียกองเนี่ยบาเลสุรตังอาโลกามาเลยเวงาตะกะระกะมา ฉันได้ดูอนาคตได้ดูตามอยู่ดีเปรองอ่ะลาตัวเลยกูอยู่ไม่ส่งเบี้ยนี่จ้าละช่วยอุ้มเสียรอยี่สักการณ์สิเองจูไม่ใช่ไรด้าเยสวาพยากะสาวนี่ยี่ด้วยติงงานวุ่นละรำโหกูสาวนี่ยี่สุดาตาดน่าลูกลูกนายมูทาวปันยี่สิบเจ็ดดามอยู่ดีพ่อยูไม่เกล้าเออเราเปล่าจริงอยู่เสียกองเลยลงเกล้าเนี่ยป้องต้องอยากคนเสียคนเนี่ยเราก็สักการณ์มีอยู่มาพี่ตัวเลย ผิดเปียกเลยฮะอิมเมเดมาสวยเมื่อเสียกองเนี่ยทำไมกว่าลีตกว่าที่รูปย้อนยาระโปเออมีมีรูนี่เนี่ยเราจีจินไหนบุมลูบ่าวดาลีริกูจีนิวบีโรกูยาดมยานเนี่ยวัวซาลีเนี่ยกูยัดดูรีดูมารีกูยัดมิวเซติกูช่วงเย็นเนี่ยเลวบุวัวซาวจังบิบิซาลีดารีมาพบยาวุสิดาดีลอบารอดาสมัตว์บุ ดาลีดีวันวันบิดอโลยเนี่ยบูดาตาดนาในพิจารณาเมื่อสวันนี้ท่านนี้ดาลีดีพิจารณาโป้เออดาลีดีอ่ะเต็มบิดอกองเนี่ยคุกเข่ามาก้าบาดเจ็บยาเร่บาบวยเร่ยาเร่เปลือกโป่งมีอยู่ยากุกเวนี่เร่ตะเทียร์ยาวันวันเลนี่ดาดาลีอู้กงอยู่นี่เร่ขี้จีพิจารณาเออพ่อยูตั้มไม่ห่าเต็มยูทฟงพยองเล่ลาเร่ เออดงเกเรเนี่ยบางตัวอย่างคนจะคนเนี่ยเราก็สกายมีมาพิจารณาเกิดที่ทำไมก็เลยมาอุเบพ่อยูช่วยอุเมนเสียรอยยาสกายมีมาตรงนี้ตรงเนี่ยต้องพิจารณาเราลองกูสมมาเจน่าเสียงพี่กูยานีบาลีเนี่ยสอบพิจารณาในดุยนีบาลีเนี่ยที่รู้พ่อยูเนี่ยตาดำไม่ใช่เด็ก ဆွမ်းသင်္ကန်းကြောင်းစီအကောင်းကောင်းကြီးတွေမမောနေမေတရားဓမ္မတွေလူတော်ကိုမခံနေမေဒါဟာအကျိုးမရှိပါဘူးရှက်စရာကောင်းလိုက်တာဒီလိုသဘောမျိုးနဲ့ဆုံးမသွားတာအဲ့တော့ဘုန်းကြီးတို့တောင်ပီလာလောင်းဆရာတော်ကရွှေဦးမင်ဆရာတော်ကြီးကိုမေးလျှောက်တယ်ဘာကျမ်းစာတွေမှရေးနေတာလဲဗျာဒီတော့ရွှေဦးမင်ဆရာတော်ဝီနီ၅ချမ်းပါဠိတော်တွေရေးနေပါတယ်လို့ပြောတော့ယူကြည့်လိုက်တဲ့အခါသူရေးနေတဲ့စာတဲ့ရွှေဦးမင်ဆရာတော်ရေးတဲ့စာကစောနေတယ်တက္ကရာအဖြစ်စောနေတဲ့အခါကျတော့ဘုန်းကြီးတို့တောင်ပီလာကြောင်ပြန်ရောက်တဲ့အခါကျတော့ဘာလုပ်လဲဆိုတော့သူရေးထားတဲ့ကျမ်းစာတွေကိုရွှေဦးမင်ဆရာတော်ရေးပြီးသားရှိနေတဲ့အတွက်စီရီထဲမှာထပ်ပနာပြီးတော့ပူဇော်လိုက်တယ်တဲ့ဘလောက်များစိတ်ထားကောင်းလိုက်တယ်ဘုန်းကြီးတို့ယနေ့ခေတ်မှာကိုလုံးတဲ့လူတွေလူသိစေခြင်းလိုက်တာကိုရေးတဲ့စာလေးကတွင်ကျယ်စေခြင်းလိုက်တာကိုရေးတဲ့ကျမ်းစာကိုသာသနာဆုံးသည့်တရားအောင်တီးပါစေဆုတောင်းလိုက်ကြတာခုရွှေဦးမင်ဆရာတော်ထံကပြန်လာတဲ့ကတောင်ပီလာဆရာတော်ကရွှေဦးမင်ဆရာတော်ရေးတဲ့ကျမ်းစာကကောင်းနေတယ်စောလဲစောနေတော့သူ့ရဲ့ကျမ်းစာတွေကိုဖျားတီးတဲ့အခါထပ်ပနာလုပ်ခဲ့တယ်တဲ့တချို့သမိုင်းတွေကတော့ပြီးပူဇော်လိုက်တယ်လို့လေဒီလိုလဲဆိုကြတာပေါ့နောက်ပြီးတော့ဒီလိုနဲ့ဘုန်းကြီးတို့တောင်ပီလာလောင်းဆရာတော်ကပြန်ကြွသွားတယ်အဲ့ဒီမှာလူသူတော်ကနေပြီးတော့ရွှေဦးမင်ဆရာတို့ကိုရှောက်တယ်ဆရာတော်တဲ့သူများကတရားတရားနဲ့လှူတဲ့ပစ္စည်းကိုသူတစ်ပါးတရားတရားပြက်အောင်ရွှေစီကုံကလှူပါဤရွှေစီကုံကလှူပါဤလို့မိန့်တယ်အဲ့ဒါသူတစ်ပါးရဲ့တရားတရားကိုဖျက်ဆီးရမရောက်ဘူးလားဖေဟာလို့လူသူတော်ကရွှေဦးမင်ဆရာတော်ကိုရှောက်တယ်ဆိုလိုတာကဘာလဲဆိုတော့ဘုန်းကြီးတို့တန်ဃာတွေမှာလူတွေရဲ့သရတရားကိုထိန်ရမဲ့တောင်းရှိတယ်မထိန်ရင်အာဘတ်သင့်ဘာလဲဆိုတော့လူတွေလှူတဲ့ပစ္စည်းကိုပစ္စလက်ကမသုံးအောင်ခုလည်းပဲဘုန်းကြီးတို့တောင်ပီလာလောင်းဆရာတော်ကလှူတယ်ရွှေဦးမင်ဆရာတို့ရဲ့ရွှေစီကုံကလှူပါဤဆိုတော့ဟိုကသုံးစီခြင်းလို့လှူတယ်ဟိုကချက်ချင်းပဲပြန်လူပြစ်တော့သရတရားတွေပြန်ပြန်သွားမလားလူသူတော်ကစိတ်မကောင်းစွာနဲ့ရှောက်တော့ရွှေဦးမင်ဆရာတော်ကဘာမိန်လဲဆိုတော့သူတော်တဲ့ငါကမင်းဆရာကိုဆုံးမခြင်းလို့ပြောလိုက်တာပါတဲ့မင်းဆရာဒီကနေပြန်သွားတဲ့အခါမှာစကိုင်းကမြင်းအနီးမှာတီဆောက်ထားတဲ့လေးတဲ့ကြောင်းကိုဝင်ဝင်မှာမဟုတ်တော့ဘူးတဲ့အကပြေမြဲလေးတဲ့ကြောင်းကိုဝင်ဝင်သေးတယ်ဆိုရင်တော့လောကမှာအလွန်ယောက်ျားအာကယောက်ျားပဲတဲ့ဆိုလိုတာကငါဆုံးမလိုက်တာငါပြောလိုက်တဲ့ဩဝါဒစကားကိုနာယူပြီးတော့ဒီကပြန်ရင်လေးတဲ့ကြောင်းမင်းကိုယ်ွယ်တဲ့ကြောင်းမှနေမှာမဟုတ်တော့ဘူးတောထွက်လိမ့်မယ်တောမထွက်ဘဲနဲ့နေရင်လည်းပဲအာကအာဇာနီယောက်ျားလို့ငါကတမတ်မယ်ဆိုတော့မိန်လိုက်တယ်အဲ့တော့တောင်ပီလာလောင်းဆရာတော်ကလည်းပဲပြန်ရောက်တဲ့အခါစကိုင်းမြို့မြေကမ်းကြီးမှာစောက်ထားတဲ့လေးတဲ့ကြောင်းကိုမဝင်ဘဲနဲ့ဘုန်းကြီးတို့ယခုလက်ရှိတောင်ပီလာတောရတယ်ကိုတန်းကြွားပြီးတော့တောရစောက်တည်သွားခဲ့ပါတယ်နောက်ပြီးတော့တောရစောက်တည်သွားတဲ့အခါတလွန်မင်းတရားကြီးနဲ့မင်းရဲကျော်စွာတို့ကသူတဲ့ငါအရင်ဥအောင်ရှားတယ်ရှားတော့ဤတော်ဖြစ်တဲ့မင်းရဲကျော်စွာစလင်းစားမျိုးစားကအရင်တွေ့သွားတယ်ဆရာတော်နဲ့တောင်ပီလာကျောင်းမှာတွေ့တော့ဇေတုံရွှေချောင်းကြီးဆောက်လုပ်ပြီးတော့လူတန်းနေတဲ့ဒါကလွန်ခဲ့တဲ့နှစ်ပေါင်း389နှစ်ခုစကိုင်းမျိုးတည်တာကနှစ်ပေါင်း900ပြည့်သွားပြီခုဇူလိုင်လ26 29 28မှာကျင်းပတယ်ဘုန်းကြီးဟောကျင်တဲ့တရားကမြတ်ဗုဒ္ဓသာသနာ၌ပျော်ရွှင်ချမ်းမြေ့စွာနေထိုင်နည်းတဲ့အဲ့တော့တောင်ပီလာဆရာတော်ကလည်းပဲရှိသမျှပစ္စည်းတွေကိုစွန့်ပြီးတော့တောထွက်တော်မူသွားခဲ့ပါတယ်မင်းဆရာလောက်ရတာကိုရှက်သွားခဲ့ပါတယ်ရွှေဦးမင်ဆရာတော်ကြီးကလည်းပဲဘုန်းကြီးတို့သာသနာမှာကျမ်းစာတွေရေးသားပြီးတော့တောထဲမှာပဲလူသူတို့တယောက်နဲ့အဖို့ပေါင်းကိလေသာအဖို့ပေါင်းကင်းမဲ့စွာနဲ့ငြိမ်းချမ်းစွာနဲ့တည်င်းသုံးသွားခဲ့တယ်တောင်ပီလာဆရာတော်ကနောက်ပိုင်းမှာဘုန်းကြီးတို့မင်းရဲ့ကြော်စွာရှောက်ထားတဲ့အတွက်ယတဝဒနာဝတ္ထုဆိုတာမြန်မာစာပေမှာယနေ့တိုင်ရှိနေပါသေးတယ်။နောက်ပြီးတော့ဘုန်းကြီးတို့ဝီနီတို့လို့ခေါ်တဲ့တရားသူကြီးလုံးမဲ့ဆရာတော်ကြီးလက်ဆွဲဖြစ်တဲ့ဝီနီယာလင်္ကာရတီကာပထမရွဲ့ဒုတိယရွဲ့ဘုန်းကြီးတို့လည်းပဲကြောင်းနေပါတယ်အမှုဖြစ်လို့ဆုံးဖြတ်ရရင်အဲ့ဒီစာအုပ်ပဲပြန်ပြီးတော့လက်ဆွဲလုပ်ကြည့်နေရတယ်။အဲ့ဒီလိုနာမည်ကြီးထင်ရှားနေတဲ့သာသနာအတွက်ကြိုးများတဲ့ကျမ်းစာတွေကိုတော်ထဲမှာနေပြီးတော့ရေးသားသွားခဲ့ပါတယ်အဲ့တော့ဆရာတော်တွေဟာဘာပစ္စည်းပစ္စည်းရမှာမရှိဘဲနဲ့ဖျားရှင်ရဲ့အဆုံးမသာသနာအောက်မှာပျော်သွားခဲ့ပါတယ်တဲ့အဲ့တော့ကိုကြီးအတွက်စာရေးအတွက်တိုက်တာသုံးဆောင်အတွက်ဘာမှကြောင်းကြမရှိဘဲနဲ့ရာသမြန်နဲ့ရောင်ရဲစာပေနဲ့ပျော်တော့ဘာဝနာတစ်ခုခုနဲ့ပျော်ပြီးတော့တော်ထဲမှာပဲတရင်သုံးပြီးတော့ဖျားရှင်ရဲ့အရေးအောက်မှာနေပြီးတော့သာသနာတောင်းလို့ပြီးတော့ပါရမီတွေဖြည့်သွားခဲ့ပါတယ် ဒီအကြောင်းလေးကိုဘုန်းကြီးကမြတ်ဗုဒ္ဓသာသနာ၌ပျော်ရွှင်ချမ်းမြေ့စွာနေထိုင်နီးဒုတိယပိုင်းဖြစ်နေဓမ္မလက်ဆောင်ပေးပါတယ်ဒီတရားတော်လေးကိုနာယူပြီးတော့ယနေ့ရွှေစင်မေမိသားစုနဲ့တကွာတရားနာပရိသတ်တွေဟာစာရေးနဲ့ပတ်သက်လို့ဝူရေးနဲ့ပတ်သက်လို့တိုက်တာသုံးဆောင်နဲ့ပတ်သက်လို့မြတ်စွာဘုရားကမရှာနဲ့ဟောတာမဟုတ်ဘူးကြိုးစားရှာရှာပြီးရင်ญาติများနဲ့ရောင်ရဲญาติများနဲ့မရောင်ရဲရင်ဒုစရိုက်မှုတွေလုပ်ပြီးတော့ဘုရားမကြိုက်တဲ့တွေလုပ်ပြီးတော့စီပွားရှာလို့ရှိရင်ဘုရားဆုံးမသာသနာပြင်ပတ်ရောက်ပြီးတော့နောင်တတရားတွေနဲ့သေဆုံးအပေကြာသွားနိုင်တယ်ဒါကြောင့်ဒီတရားလေးကိုဆင်ခြင်နိုင်အောင်လေ့လာကျင့်သုံးနိုင်အောင်မြတ်ဗုဒ္ဓသာသနာ၌ကျော်ရွှင်ချမ်းမြေ့စွာနေထိုင်သည်ဒုတိယပိုင်းကိုဘုန်းကြီးဟောပေးပါဒီတရားတော်ကိုနာယူပြီးတော့ဆင်ခြင်စဉ်းစားလက်တွေ့ကျင့်သုံးနိုင်ကြပါစေလက်တွေ့ကျင့်သုံးပြီးတော့နှလုံးသားထဲမှာပါရမီတွေရင့်တန်ပြည့်ဝကမညံပူညံဖြင့်နိဗ္ဗာန်ချမ်းသာမြတ်ကိုကိုစီကိုငှတင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း